Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေစက်တင်ဘာလ26ရက်ကျတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်ပေးနေပါပြီ။ line meter 3251ပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တက်ရိုက်နှာစင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ BN အနေနဲ့အပေါင်းကနေကြင်ွေးကြပါစေ။ကျွန်မခင်ပြထွေးပါ။ဒီကနေ့ညအတွက်ထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။ဣသရေလလမ်းနိုနယ်စပ်တလျှောက်22ရက်ကြာဖြစ်ခဲ့ရဆဲဖို့တောင်းဆိုချက်ကိုဣသရေလနိုင်ငံသားရေးဝန်ကြီးကပယ်ချပါရယ်ဒီလိုအရှိလေပိုင်းဒေသမှာတင်းမာမှုတွေတိုးနေတဲ့အချိန်ကုလသမဂ္ဂထွေထွေညီလာခံမှာတော့ပါလက်စတိုင်းခေါင်းဆောင်ဒီကနေ့မိန့်ခွန်းပြောပါလိမ့်မယ်နောက်အမေရိကန်နဲ့ယူကရိန်းသမ္မတနှစ်ဦးဒီကနေ့ဒီသမ္မတအိမ်ပြီးတော့မှတွေ့ဆုံကြဖို့ရှိနေပြီးတော့ယူကရိန်းအတွက်စီးရေးအကူအညီဒေါ်လာ10ဘီလီယံကျော်ထပ်တိုးပေးသွားမယ်လို့အမေရိကန်ကကြေညာပါရယ်ဒီလိုသတင်းတွေကိုကြားဖို့ရှိပါရယ်ရှင်
ဟုတ်ကဲ့ပါမကင်ပြည့်ပြည့်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်တန်တွဲမြို့ဘုံကျဲခံရမှုမှာကလေးငယ်နဲ့တက်ကြီးရွယ်တွေတည်ဆုံရတာကို AAR ခတ်တက်တော်ပြောခွင့်ရက
တည်ဆုံသွားတဲ့သူတွေထဲမှာတော့ကလေးငယ်တွေတက်ကြီးရွယ်တွေအများစုပါဝင်တယ်လို့သိရပါတယ်နောက်ဒဏ်ရာရတဲ့သူတွေကိုတော့ဆေးရုံကိုပို့ဆောင်ထားပြီးဖြစ်ပါတယ
်နောက်ဒီဘုံကျဲမှုတွေကစကိုင်းဘက်ခင်ဦးမြို့နယ်မှာလည်းဖြစ်ခဲ့ပြီးအရသာတချို့ဆက်သေးဆုံးခဲ့ရပါတယ်။ဒါအပြင်စစ်ပေးကြုံရခြင်းရေပင်းနဲ့ရင်ဆိုင်ခဲ့ရတဲ့ရှမ်းပြည်နယ်ဘက်ပလောမြို့ sorry ကလောမြို့မှာတော့ရွှေနှုတွေကိုအဓိကဆက်လက်ရှင်းလင်းနေရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကျသရိညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥောင်ခရယာမြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ဣသရေလလမ်းနိုနယ်စပ်တလျှောက်22ရက်ကြာအပြစ်ခက်ရက်ဆဲဖို့တောင်းဆိုတာကိုဣသရေလနိုင်ငံသားရေးဝန်ကြီးဣသရေကက်စ်ကဒီကနေ့မှပယ်ချလိုက်ပါတယ်။ဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုပြင်သစ်နဲ့နောက်ထပ်နိုင်ငံ၈နိုင်ငံကဒီ22ရက်ကြာအပြစ်ခက်ရက်ဆဲထားဖို့အတွက်ပုံမှန်နေ့တုန်းကပဲအဆိုပြုတောင်းဆိုတာဖြစ်ပါတယ်။ဣသရေလနိုင်ငံသားရေးဝန်ကြီးကတော့ Hezbollah ကိုအနိုင်မရမချင်းအင်အားအစွမ်းကုန်နဲ့တိုက်ခိုက်သွားမယ်လို့ X လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်။အပြစ်ခက်ရစရေးအဆိုပြုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ်အနေနဲ့တုံ့ပြန်ခြင်းမရှိသေးသလိုဣသရေလတပ်ကိုအင်အားကုန်ဆက်တိုက်ဖို့အတွက်ညွှန်ကြားထားတယ်လို့တော့ဒီဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုရဲ့ယုံကပြောပါတယ်။ဣသရေလနဲ့ Hezbollah စစ်သွေးကြွအဖွဲ့အကြားပြိပက္ခဟာလက်ခံနိုင်စရာအကြောင်းမရှိသလိုနယ်စပ်ဒေသမှာမဖြစ်သင့်မဲနဲ့ကြီးမားကျယ်ပြန့်တဲ့အန္တရာယ်တွေရှိလာတယ်လို့ဆိုပြီးအပြစ်ခက်ရက်ဖို့နိုင်ငံစုံကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြတာပါ။ဒေသတွင်ပြိပက္ခတွေကျယ်ပြန့်လာမယ်ဆိုရင်ဣသရေလပြည်သူတွေရောလေဗနွန်ပြည်သူတွေရောဘယ်သူအတွက်ကိုမှအကျိုးမရှိတာမို့တိုက်ခိုက်မှုတွေရပ်ဖို့ဩစတြေးလျကနေဒါဂျာမနီအီတလီဂျပန် sorry အာရေဗီယာအရက်ဆိုဘာများပြည်ထောင်စု UAE နဲ့ကာတာနိုင်ငံတို့ကပါပါဝင်ပြီးတော့အခုလိုတောင်းဆိုကြတာပါအပြစ်ခက်ရက်ဆဲနိုင်ရင်တတမတ်ရေးနည်းနဲ့အပြေရှာနိုင်ရေးညှိနှိုင်းမှုတွေလုပ်နိုင်လိမ့်မယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်ကုလသမဂ္ဂလူကြွေးကောင်စီရဲ့ဆုံးဖြတ်ချက်မှာလည်းဣသရေလနဲ့ Hezbollah ကြားအပြစ်ခက်ရက်ဖို့တောင်းဆိုထားသလိုဣသရေလနဲ့ Hamas စစ်သွေးကြွတွေကြားအပြစ်ရက်ဖို့လည်းတောင်းဆိုထားတာပါပြီးခဲ့တဲ့သတင်းပတ်ကဆလို့ဣသရေလလေဗနွန်ပြည်ပခါကြောင့်ထိခိုက်သိမ်းဆုံးမှုတွေဟာ1990ပြည့်လွန်အစောပိုင်းကာလလေဗနွန်ပြည်တွင်းစစ်အဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့ပါတယ်ရှင
် American နဲ့ Ukraine သမ္မတတို့ဒီနေ့တွေ့ဖို့ရှိနေခြင်း American ဘက်ကဒေါ်လာ10ဘီလီယံကျော် Ukraine ကိုစီးရေးကူညီပေးဖို့ထုတ်ပြောလိုက်ပါတယ်ရုရှားကိုကြီးကျော်သူတွေရဲ့စစ်ပွဲကိုနိုင်ဖို့ joint stand off weapon လို့ခေါ်တဲ့82မိုင်အထိတိတိကျကျပြင်းမှတ်ကိုချိန်ရွယ်နိုင်တဲ့ဘုံပထမတစ်သုပ်ယူကရိန်းစီပို့တာပါဝင်ယူကရိန်းစီရဲ့ထောင်ပံဖြစ်အခုလိုထပ်ပေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကဒီနေ့ကြေညာလိုက်တာပါယူကရိန်းသမ္မတ Volodymyr Zelensky ကအမေရိကန်သမ္မတအင်ပီတော်ကိုဒီနေ့မသွားတွေ့ခွင်မှာသမ္မတဘိုင်ဒန်ကအခုလိုကြေညာလိုက်တာပါသမ္မတဂျိုးဘိုင်ဒန်ကိုဒီနေ့တွေ့ဆုံတဲ့အခါယူကရိန်းစစ်ပွဲမှာရုရှားကိုအနိုင်ယူဖို့သူ့ရဲ့အစီအစဉ်တွေကိုသမ္မတဇလန်စကီကဆွေးနွေးသွားဖို့စီစဉ်ထားပြီးရုရှားနိုင်ငံအတွင်ပိုင်းတဲကပြစ်မှတ်တွေအထိတိုက်ခိုက်နိုင်တဲ့လက်နက်တွေကိုယူကရိန်းတပ်တွေအနေနဲ့အသုံးပြုခွင့်ပေးဖို့ယူကရိန်းကိုလက်နက်တွေပံ့ပိုးပေးနေတဲ့နိုင်ငံတွေကိုလည်းတောင်းဆိုဖို့စီစဉ်ထားပါတယ်ရုရှားဘက်နေစဉ်ဒုံးကျည်တွေဒရုန်းတွေနဲ့တိုက်ခိုက်နေတာတွေကိုညှော့သွားအောင်လုပ်ဖို့အတွက်အဲ့ဒီလိုတိုက်ခိုက်မှုတွေပြန်လုံနိုင်ဖို့လိုအပ်တယ်လို့ယူကရိန်းခေါင်းဆောင်ကလည်းပြောပါတယ်။သမ္မတဇလန်စကီနဲ့သမ္မတဂျိုးဘိုင်ဒန်တို့ဟာ နယူးယောက်မြို့မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံမှာတရားတွေ့ဆုံဆွေးနွေးကြပြီးအဲ့ဒီတွေ့ဆုံမှုအတွင်းဇလန်စကီးကဂျိုးဘိုက်ဒန်ကိုအမေရိကန်ကယူကရိန်းတဲ့အကူအညီပေးခဲ့တာတွေကိုကျေးဇူးတင်ကြောင်းနဲ့ယူကရိန်းရဲ့ရှေ့တန်းစစ်မှန်တာကနောက်ဆုံးအခြေအနေတွေကိုရှင်းပြခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံခေါင်းဆောင်တွေအလှည့်ချမိန့်ခွန်းပြောနေကြတာမှာဒီကနေ့မှာတော့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်လည်းမိန့်ခွန်းပြောဖို့ရှိပါတယ်အရှိလေပိုင်းပြပခါနဲ့ပတ်သက်ပြီးတော့ဒီတင်းမာမှုတွေတိုးလာနေတဲ့အပေါ်မှာစိုးရိမ်နေကြတဲ့အချိန်နောက်အစ္စရေးပါလက်စတိုင်းပြပခါကိုဖြည့်ရှင်ဖို့စပိန်နိုင်ငံမန်ထရီမြို့တော်မှာညီငယ်ညီလာခံကျင်းပဖို့အတွက်မာမုတ်အာဘတ်စ်ကတောင်းဆိုထားပြီးတော့တပတ်အကြာမှာပြောကြားမဲ့မိန့်ခွန်းလည်းဖြစ်ပါတယ်လေဗနွန်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာဘူဟာဘစ်လေဒီကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့မိန့်ခွန်းပြောကြားဖို့ရှိနေပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူကတော့မနှက်ဖြန်တောက်ကြနေမှာမိန့်ခွန်းပြောပါလိမ့်မယ်။ဟက်စ်ဘိုလာစစ်သွေးကြွားတွေကိုတိုက်ခိုက်ဖို့အတွက်လေဗနွန်နိုင်ငံနဲ့ကိုအစ္စရေးကလေကြောင်းကနေရက်ဆက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာပဲကုလသမဂ္ဂစင်မြစ်ထက်မှာဒီလိုနှစ်နိုင်ငံကတာဝန်ရှိသူတွေတက်ရောက်ပြီးတော့မိန့်ခွန်းပြောကြားတာပါ။ဒီကနေ့ကြာတာရင်းနေမိန့်ခွန်းပြောကြားမဲ့သူတွေထဲမှာတော့ဥရောပကောင်စီဥက္ကဋ္ဌရှားလ်စ်မိုက်ကယ်ဗြိတိန်ဝန်ကြီးချုပ်ခီယာစတာမာနဲ့ဆူဒန်နိုင်ငံစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘာဟန်တို့လည်းပါဝင်ပါတယ်ရှင်
။အမေရိကန်မှာတော့နယူးယောက်မြို့တော်ဝန်ကိုတရားစွဲလိုက်ပါပြီ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်ဝန်အရစ်အဒမ်စ်ကိုပြစ်မှုများမများစုံစမ်းစစ်ဆေးတဲ့ပြည်ထောင်စုဖက်ဒရယ်အဆင့်ဂျူရီအဖွဲ့ကစွဲချက်တင်လိုက်ပြီးလို့ဒီကြောင်တည်သူတွေကပြောလိုက်တာပါ။ဒီစွဲချက်တွေကိုဒီနေ့တရားရုံးတော်ကိုတင်သွင်းတော်မှအမှုအသေးစိတ်ကိုသိရမှာဖြစ်ပေမဲ့ဖက်ဒရယ်ဆိုရပြစ်မှုတွေနဲ့တရားဆွဲလိုက်တာဖြစ်တယ်လို့အမေရိကန်သတင်းမီဒီယာတွေမှာလည်းဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးမြို့တော်ဝန်အရစ်အဒမ်စ်ရဲ့ electronic ပစ္စည်းတွေကို FBI ကရှာဖွေစစ်ဆေးခဲ့တာပါ။အဲ့ဒီနောက်ပိုင်းမြို့တော်ရုံးမှာအဂတိလိုက်စားမှုတွေရှိတယ်ဆိုပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခံခဲ့ရတယ်လို့ထိတ်တန့်တာဝန်ရှိသူတချို့လည်းယာရုကနေနှုတ်ထွက်ခဲ့ကြပါတယ်။မြို့တော်ဝင်နေတဲ့ဖက်ဒရယ်ရာဇဝတ်မှု၄ခုတည်းမနဲ့ကျူးလွန်ခဲ့သလားဆိုတာစုံစမ်းစစ်ဆေးခံရပြီးအခုတော့တရားဝင်စွဲချက်တင်ခံလိုက်ရတာဖြစ်ပါတယ်သူ့အပေါ်စွဲချက်တင်လိုက်ပြီဆိုတာကိုသိရပြီးတဲ့နောက်မြို့တော်ဝင်ကဗီဒီယိုမိကွန်းထုတ်ပြန်ခဲ့တာမှာသူ့အနေနဲ့အပြစ်မရှိကြောင်းနဲ့တကယ်လို့တရားစွဲခံရရင်အစွမ်းကုန်ခြေပသွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
အဲ့ဒါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တိုင်းရဲ့ချက်တာရင်းညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာစီးပွားရေးအရာဒီပြဿနာသစ်တွေရင်ဆိုင်နေရပြီးတော့ဆိုတာကိုဝန်ခံလိုက်ပြီးတော့အင်အားကဏ္ဍမှာလိုအပ်တဲ့အတန်ကြာပြဿနာတွေကြုံနေရတာကိုကင်တွယ်ဖြေရှင်းသွားမယ်ဆိုပြီးတော့ဒီသမရရှိချင်းပင်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေကဒီကနေ့ပဲကတိပြုပြောဆိုကြပါတယ်။ကြာဆင်းနေတဲ့တရုတ်စီးပွားရေးပြန်လဲကားကောင်းလာအောင်လုပ်သွားဖို့စီစဉ်တချို့ကိုတရုတ်အစိုးရကဒီသတင်းပတ်ထဲမှာပဲချပြခဲ့တာပါ။တရုတ်အနေနဲ့ဒီနှစ်ထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို900ကိုင်နှုန်းအထိတက်လာအောင်လုပ်ဖို့ရည်မှန်းထားတာပါပြဿနာများပြားနဲ့ရင်ဆိုင်နေရတဲ့အတိုင်းအောင်ရည်မှန်းချက်ပြည့်မီကောင်းမိနိုင်သေးတယ်လို့လည်းလေလာသုံးသပ်သူတွေကတော့ခံမှန်းကြပါတယ်ဒီကနေ့ချင်းပါတဲ့တရုတ်ကွန်မြူနတီပါတီရဲ့အမြင့်ဆုံးပေါ်လစ်ဘျူရိုအဖွဲ့အစည်းအဝေးကိုသမရရှိတက်ရောက်ခဲ့တယ်လို့လက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကိုတရုတ်ခေါင်းဆောင်တွေသုံးသပ်ဆွေးနွေးကြတာပါလတ်တော်စီးပွားရေးပြဿနာတချို့ကြုံနေရတာကိုဝန်ခံပြီးဒီပြဿနာအခက်အခဲတွေကိုပတ်ပေါင်းစုံကလေ့လာသုံးသပ်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိထိရောက်ရောက်ဂိုင်တွေသွားမယ်အကြောင်းသမရရှိပြောဆိုတာကိုတရုတ်အစိုးရပိုင်းစင်ဝါသတင်းကဒီကနေ့ဆွေးနွေးပွဲပြီးမှဖော်ပြပါရယ်စီးပွားရေးပြဿနာတွေနဲ့ပတ်သက်လို့တရုတ်လူထုရဲ့စိုးရိမ်ချက်တွေကိုတုံ့ပြန်ဂိုင်တွေသွားမယ်လို့လည်းတရုတ်ခေါင်းဆောင်တွေကကတိပြုပြောပါရယ်အင်ဝေယာမှာတင်းကျပ်ထားတဲ့စီးနှီးစည်းပန်းတွေကိုပြန်လည်လျှော့ချပြင်ဆင်တာအိမ်တုံးတုံးလျှော့ချပေးတာအပြင်အရာလုပ်ငန်းဖွံ့ဖြိုးတိုးတက်စေမယ့်အစီအစဉ်သစ်တွေကိုအားပေးကူညီတာတွေအစိုးရကလှုံ့ဆော်ပေးသွားမှာဖြစ်ပါတယ်
။ဟောင်ကောင်မှာတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တရားစွဲခံထားတဲ့သတင်းတောက်နှစ်ယောက်ကိုဒီနေ့ပြည်တံချလိုက်ပါတယ်။တရုတ်ဘာသာနဲ့ထုတ်ဝေတဲ့ Stan News သတင်းဌာနကအက်ဒီတာချိုဟောင်ချွမ်ဖေးခွမ်းကိုထောင်ဒဏ်22လချမှတ်လိုက်ပြီးယာယီအက်ဒီတာချုပ်ပက်ထရစ်လမ်ကိုတော့လျှော့ရက်နဲ့အချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ရက်တွေကြောင့်ထောင်ထဲမှာပြစ်ဒဏ်ဆက်ခံစရာမလိုတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။အခုလိုသတင်းတောက်နှစ်ဦးပြစ်ဒဏ်ဆင်ခံရတာဟာ တစ်ချိန်တုန်းကအာရှရဲ့သတင်းလွတ်လပ်ခွင့်အရှိဆုံးမီရှူးတစ်ဆောင်ဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရဲ့သတင်းလွတ်လပ်ခွင့်ကိုစမ်းသပ်တဲ့မှုဖြစ်အများကကြေကြေပြန့်ပြန့်ရှုမြင်ကြပါတယ်။အက်ဒီတာဂျိုဟောင်းချန်ဖိုခန်နဲ့ယာယီအက်ဒီတာချုပ်ပက်ထရစ်ဘလန်တို့ဟာ1998ခုနှစ်ဗြိတိန်အုပ်ချုပ်မှုအောက်ကလွှဲပြောင်းပြီးနောက်ပိုင်းကိုလိုနီခေတ်ကကျင့်သုံးခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြတ်မှုပုံကံမှုနဲ့ပထမဆုံးတရားစွဲဆိုခံရတဲ့သတင်းတောက်တွေလည်းဖြစ်ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာတော့ဒီအနှစ်90နီးပါးတည်တံနဲ့ထောင်ချခံခဲ့ရတဲ့လက်ဝဲသမားဟောင်းကိုအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတော့အမှုကနေတရက်သေးပြန်လွှတ်ပေးလိုက်ပါတယ်။အသက်88နှစ်အရွယ်အီဝါအိုဟာကာမာရာဟာဒီ1966ခုနှစ်ကလေးလုံးပြိုင်လူသတ်မှုနဲ့ဒီ1968ခုနှစ်မှာတည်တံချမှတ်ခံခဲ့ရတာဖြစ်ပါတယ်ဒီလူသတ်မှုမှာလှုပ်ကြံတက်တဲ့ထောက်ထားတွေတွေ့ရှိတာကြောင့်အမှုပြန်စစ်ဖို့2014ခုနှစ်မှာတရားရုံးကဆုံးဖြတ်ပြီးထောင်ကနေသူ့ကိုပြန်မလွတ်ခင်အထိသူဟာအချင်းထောင်မှာ46နှစ်ကြာနေခဲ့ရပါတယ်ထောင်ကနေပြန်လွတ်ခဲ့ပေမဲ့လို့အမှုကနေတော့တရက်သေးမလွတ်တဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ဆိုပြီးတော့အိုင်ဝါဟူဟာကာမာရာကဒီဒီဇိုင်းမက်မက်ပြောဆိုခဲ့ပြီးတော့လူသတ်မှုကနေသူ့နာမည်ကင်းရှင်းအောင်တောက်လျှောက်စူးစမ်းခဲ့ပါတယ်။ဒီမှုကိုပြန်လည်ပြီးတော့ဒီပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစစ်ဆေးခဲ့တာပါ။အမှုမှာတက်သေး73ခုကိုလုံးကျန်ပြတ်တာခဲ့တယ်ဆိုတဲ့အထောက်အကူအတွက်သူ့မှာအပြစ်မရှိဘူးလို့ရှီဇိုကာခရိုင်တရားရုံးကဒီကနေ့မှပဲဆုံးဖြတ်ချက်ချပါတယ်။ဒီအမှုအခုလိုနှစ်ပေါင်းကြာရှည်နေတဲ့အပေါ်မှာတောင်းပန်ပါတယ်လို့တရားရုံးကြားနာပွဲကိုလာတဲ့အိုင်ဝါဟိုရဲ့ဒီအသက်90ကျော်အမဖြစ်သူကိုတရားသူကြီးကတောင်းပန်စကားပြောပါတယ်။တေဒန်နဲ့အချင်းထောင်ထဲမှာ46နှစ်အချင်းကြားခဲ့တဲ့ဒဏ်ကြောင့်ဒီအိုင်ဝါဟိုဟာကာမာရာရဲ့ကျန်းမာရေးလည်းထိခိုက်ခဲ့ရပါတယ်။သူဟာ1966ခုနှစ်ကသူ့ဆရာနဲ့သူ့ဆရာရဲ့ဒီမိသားစုဝင်3ဦးကိုတတ်ဖြတ်ပြီးတော့ဂျပန်မျိုးလယ်ကသူ့ရဲ့အိမ်ကိုမီးရှို့ခဲ့မှုနဲ့တေဒန်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံမှာတည်တံချမှတ်ခံရပြီးတော့အမှုကတရက်သေးလွတ်မြောက်ခဲ့တဲ့သူတွေထဲမှာသူဟာ9ယောက်မြောက်ဖြစ်ပြီးတည်တံနဲ့နှစ်အကြာဆုံးထောင်ချခံခဲ့ရသူလည်းဖြစ်ခဲ့ပါရဲ့ရှင
်။အမေရိကန်မှာတော့အဝလင်သူပုံမှန်တိုးနေပြီးအလွန်အကျွံဝလွန်သူကတော့တိတိတသာကိုပိုတိုးလာနေတယ်လို့စစ်တမ်းသစ်မှာတွေ့ရှိလိုက်ပါတယ်။အမေရိကန်အစိုးရရဲ့လေ့လာတွေ့ရှိချက်အသေးအရအဝလွန်သူအရေးအတွက်ဟာလွန်ခဲ့တဲ့10နှစ်အတွင်းတိတိတသာတိုးမလာပဲအဝလွန်သူ10ယောက်မှ4ယောက်နှုန်းရှိနေပြီး10ယောက်မှ1ယောက်လောက်ကတော့အလွန်ကျွံအဝလွန်ယောဂါဖြစ်လာနေတာတိုးလာတာကိုအမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါအလွန်ကျွံအဝလွန်သူတွေထဲမှာအမျိုးသမီးရေအတွက်တိုးလာတယ်လို့လေ့လာချက်တင်မှာတွေ့ရှိခဲ့ပါတယ်အလွန်ကျွံအဝလွန်ယောဂါဖြစ်နေကြတဲ့အထက်မှာအမျိုးသမီးတွေကမျိုးသားတွေထက်နှစ်ဆနီးပါးလောက်ရှိနေကြတယ်လို့လည်းဒီတွေ့ရှိချက်သက်မှာဖော်ပြခဲ့ပါတယ်ကိုယ်လေးချင်းရော့ကြစေတဲ့ဆေးတွေပါဝင်အဝလွန်ယောဂါအတွက်ကုသမှုအသစ်တွေကကျန်းမာရေးနဲ့ပတ်သက်တဲ့တခြားယောဂါတွေကိုရော့ကြအောင်ကာကွယ်ပေးနိုင်မလားဆိုတာကိုပြောဖို့ကတော့စောလွန်းသေးတယ်လို့ CDC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်2021ခုနှစ်ကနေ2023ခုနှစ်အတွင်းလူပေါင်း6000ကိုကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရအမေရိကန်မှာအဝလွန်တဲ့နှုန်းက40ရာခိုင်နှုန်းရှိတာကိုတွေ့ရှိခဲ့ပြီးဆယ်ယောက်မှာတရားလောက်ကအလွန်ကျွံဝလွန်ယောဂါဖြစ်တယ်လို့အမေရိကန်သုတေသနသစ်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of
America VOA မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့ September 26ရက်ကျသားရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမခင်ဖြူထွန်းနဲ့ပြောပြခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့ဆောင်းပါးတွေကိုဇက်တိုက်ပြောပြပေးပါပါပထမဆုံးကတော့ရခိုင်ဘက်ဒီကမ်းခြေမြို့တန်တွဲဘုံကျဲခရယာမှုမှာကလေးငယ်နဲ့တကြီးရွယ်အိုတွေသေဆုံးခဲ့ရတာပါရခိုင်ပြည်နယ်တောင်ပိုင်းမှာရှိတဲ့တန်တွဲမြို့ဘက်ကိုစစ်ကောင်စီကဒီနေ့မနက်ပိုင်းကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ကလေးငယ်နဲ့တကြီးရွယ်အိုတွေပါဝင်အရသာ14ဦးထိသေဆုံးပြီး25ဦးထက်မနည်းလဲဒဏ်ရာရခဲ့တယ်လို့အာခတ်တပ်တော် AA ဘက်ကပြောပါတယ်။မနေ့ကလည်းမြေပုံမြို့နယ်ကန်ချောင်ချီမြို့ကိုစစ်ကောင်စီကလေရင်နဲ့ဘုံးကျဲခဲ့တာကြောင့်အရသာတချို့သေဆုံးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ။
စစ်တပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်တဲကမြို့နယ်10ခုလောက်ကို AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတဲ့နောက်အဲ့ဒီမြို့နယ်တွေတဲကအရတရွေနေထိုင်တဲ့ကြေးရွာရက်ကွက်မြို့နယ်တွေကိုလေကြောင်းကားနေတိုက်ခိုက်တာတွေကိုစစ်တပ်ဘက်ကဒီလအစောပိုင်းကစပြီးတိုးမြင့်လုပ်နေပါတယ်ဒီကနေ့စက်တင်ဘာ26ရက်မနေ့ပိုင်းမှာတော့ရခိုင်တောင်ပိုင်းမှာရှိတဲ့တန်တွဲမြို့ပေါ်က စစ်ဘေးဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေပေါ်ကိုစစ်တပ်ကစစ်လေယာဉ်နှစ်စီးနဲ့လာရောက်ပုံကျက်ခဲ့တာကြောင့်အရတား၁၀ယောက်ထက်မနည်းတေဆုံးဒဏ်ရာရရှိခဲ့တယ်လို့အာရခတပ်တော် AA ပြောခွင့်ရခိုင်သူကကပြောပါတယ
်။ဒီနေ့2024ခုနှစ်စက်တင်ဘာလ26ရက်နေ့ဒီမနေ့9နာရီ40မိနစ်မှာဒီအကြမ်းဖက်ဖက်ဆစ်စစ်ကောင်စီကတန်တွင်းမျိုးကိုဟိုဂျက်ဖိုက်တာနှစ်စီးနဲ့လာရောက်ပြီးတော့ပုံကျက်တိုက်ခိုက်ခဲ့တာရှိပါတယ်။ဆိုတော့အဲ့ဒီမှာဒီတန်တွင်းမျိုးမြို့နယ်ခန်းမနဲ့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရုံးတွေကိုဘုံနှလုံးစီကြားရောက်ပောက်ကွေခဲ့တာရှိပါတယ်။ဆိုတော့အဲ့ဒီပုံကျက်တိုက်ခိုက်မှုဖြစ်စဉ်မှာဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရုံးမှာခေါ်လုံနေတဲ့ဒီစစ်ဘေးရှောင်အရသာပြည်သူ14ဦးသေဆုံးပြီးတော့အော်25ဦးထက်မနည်းဟိုဒဏ်ရာရတာရှိပါတယ
်တိစုံသွားသူတွေထဲမှာကလေးသူငယ်တွေနဲ့တက်ကြီးရွယ်တွေပါဝင်ပြီးဒဏ်ရာရရှိသွားသူတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့လည်းသူကဆက်ပြောပါတယ
်ဟိုတိစုံသွားတဲ့သူတွေထဲမှာတော့ဒီကလေးငယ်တွေတက်ကြီးရွယ်တွေဟိုအများစုပါဝင်တယ်လို့သိရပါတယ်နောက်ဒီဒဏ်ရာရတဲ့သူတွေကိုတော့ကျွန်တော်တို့ဟိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်ပါတယ်
တန်တွဲမျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီတက်စကန်တွေအားလုံးကိုစက်တင်ဘာလ5ရက်နေ့ကလေးကအာရခတက်တော် AA ဘက်ကတင်ပိုက်ထားပါတယ်။စစ်တပ်ဘက်ကမြေပြင်တက်စကန်တွေဆုံးရှုံးခဲ့ပြီးနောက်လေကြောင်းကနေမကြာခဏဆိုသလိုလာရောက်ပုံကျက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းတန်တွဲမျိုးနယ်ပေါတူးကျေးရွာကိုစစ်တပ်ကလေကြောင်းကပုံကျက်ခဲ့တာကြောင့်အရက်သား3ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီဘက်ကအခုလိုအရက်သားတွေနေထိုင်တဲ့အဆောက်အုံတွေကိုပိတ်မှတ်ထားတိုက်ခိုက်နေတာနဲ့ပတ်သက်ပြီး AA ပြောခွင့်ရခိုင်သူကက
အခုလိုမျိုးအရသာပြည်သူတွေခေါ်လုံနေတဲ့နေရာတွေကိုဒီပြစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်တယ်ဆိုတာကတော့ဒီအကြမ်းဖက်ဖက်ဆစ်စစ်ကောင်စီဟာဒီစစ်ရသွားမှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဒါဂျနီဗာကွန်ဗင်းရှင်းကိုလည်းပြောင်ပြောင်တင်းတင်းရှိုးဖောက်တာဖြစ်ပါတယ
်အာရခတက်တော် AA ထိတ်ချုပ်ထားတဲ့မြေပုံမြို့နယ်ကမ်းထောင်ကြီးမြို့ကိုမနေ့ကလည်းစစ်တပ်ကလေကြောင်းကဘုံကျဲခဲ့တာကြောင့်အရက်သားနှူးတေဆုံးပြီးတော့10ဦးထက်မနည်းဒဏ်ရာရရှိခဲ့တာပါမြေပြင်မှာတိုက်ပွဲတွေမရှိတဲ့မြို့နယ်တွေကိုစစ်တပ်ကလေကြောင်းကနေဘုံကျဲနေတာတွေကြောင့်အရက်သားတေဆုံးဒဏ်ရာရတာတွေလည်းတစ်နှစ်ထက်တစ်နှစ်တိုးလာနေတယ်လို့ဒေသခံပြည်သူတွေကြားစိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်ခင်ဗျာ
ရခိုင်ဘက်ကမ်းခြေမျိုးတန်တွဲမျိုးမှာဘုံကျဲခံရပြီးတော့ကလေးငယ်နဲ့တက်ကြီးရွယ်တွေသေဆုံးရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့စကိုင်းဘက်ခမွန်းမျိုးနယ်ဘက်မှာလည်းဘုံကျဲခံပြီးတော့အရသားတချို့ဆက်သေဆုံးရတာပါစကိုင်းတိုင်းကပြည်သူ့ကာကွယ်တပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေပေါ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေမကြာမကြာလုပ်နေတာမှာမနေ့ညပိုင်းကခမွန်းမျိုးနယ်ပေါ်ဘုံကျဲလို့အရသားတွေအခုလိုသေဆုံးခဲ့ရပါတယ်နောက်မန္တလေးတိုင်းမြင်းချံမြို့နယ်ထဲမှာလည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းအရသာတချို့တပ်ဖြတ်ခံခဲ့ရပြန်ပါတယ်ဒီရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုအခြေခံပြီးတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗ
ျစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့သခိုင်းတိုင်းထဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေကိုဇက်တိုက်ပြုလုပ်နေပါတယ်စက်တင်ဘာ25ရက်မနေ့ဗုဒ္ဓဟူးနေ့ညပိုင်းကခင်ဦးမြို့နယ်အရှေ့ပိုင်းမှာရှိတဲ့ရှလွန်ရွာကိုစစ်တပ်ကဝင်ဟင်ကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာ2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်မှာလက်ရှိတိုက်ပွဲတွေဖြစ်ပွားခြင်းမရှိဘဲလေကြောင်းကတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတဦးကအခုလိုပြောပါတယ်
။ခေနိုင်ဘွဲတော့ကရဲ့ရှလွန်ရွာမှာဂျက်ဖိုက်တာလာချပါလေ။ခိကပြည်သူကတော့အမျိုးသား2ယောက်တည်တယ်တရားကဒဏ်ရာရအမျိုးသမီးတရားကခြေလုံးထက်2ယောက်ပြီ2ယောက်ဒဏ်ရာရတယ်။အိမ်တင်းကအိမ်တလန့်လေးအိမ်တဲတဲကြလုံးမျိုးအဲဒီနေ့နဲ့အဲ့ဒီနေ့ဒီနေ့နဲ့အဲ့ဒီနေ့ကကျတော့အဲ့ဒီယောက်ျားတော့ပြီးတယ်မိန်းမတော့ပေါက်ပြသွားတာ။အဲ့နောက်တော့အိမ်ပြတာလေအဲ့ဒီအိမ်ရဲ့ကိုအိမ်တစ်ခန့်ကြာလိုက်တော့အဲ့ဒီဝါနေပြီးတော့အစာနေဝင်ပြီးတော့လေအဲ့ဒီပြေးသွားတာတရားကပေါ့။ဟိုတရားကလည်းအဲ့ဒီဝင့်နေတဲ့တလန့်လေးကျတော့ဟိုဆင်းမှန်းလာပေါ့နော်ဆင်းမှန်းတာ။အခုရစီရတော့အိမ်လေးအိမ်နာပြတ်သွားတာပေါ့ဂျွာတဲ့ဦးကြီးကဂျွာတဲ့ဂျွာတဲ့ချသွားတာအားမလို့ရှိဦးတိုက်ကွဲရ
စကိုင်းတိုင်းဘက်ကစီရေးလှူရှားမှုတွေလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုခြင်းမရှိသေးပါဘူးအရသာပြည်သူတွေရှိနေတဲ့နေရာအပေါ်စစ်တပ်ကလေချောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်နိုင်ငံတကာဝေဖန်ကန့်ကွက်မှုတွေရှိနေပေမဲ့စစ်တပ်ဘက်ကတော့လေချောင်းတိုက်ခိုက်မှုတွေကိုတိုးမြင့်လှုံ့ဆော်ခဲ့ပါတယ်စကိုင်းတိုင်းနဲ့ကလျက်မန္တလေးတိုင်းမြင်းကြံမြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။ဒီလစက်တင်ဘာ25ရက်မနေ့ကမြင်းကြံမြို့နယ်ကလျက်မြင်းကြံမြို့နယ်သုံးမိုင်အကွာမှာရှိတဲ့ဖုံရွာကိုစစ်တပ်နဲ့ စစ်တပ်ထောက်ခံသူဖြူစော်ရီးတွေရောက်ရှိလာပြီးကျေးရွာသား၃ဦးကိုတပ်ဖြတ်သွားတယ်လို့မြင့်ကြံမျိုးကန်တူကပြောပါတယ
်ဖုံလာသူတွေရွာတွေကောင်းတဲ့ချစ်ကောင်းလေးတချောင်းရောက်နေတယ်သူကမနေ့စော်ကြီးပေါ်တော်တော်ဒေါ်လာကြီးရှိတယ်၅နာရီလောက်ခနဲ့အဲ့ဒီဖုံလာကိုသူကဒေဝါလုံးကိုပိတ်လိုက်တာပရင်းပြီးလဲပါလာပေါ်ဒလန်ခေါ်မှာပေါ့ပီတီအေတွေထောက်ဖို့လုပ်လဲလောက်တယ်ဆိုပြီးတော့သူတိုင်းထားတဲ့လူတွေနဲ့နာမည်သိရင်းနဲ့လာတာအဲ့ဒီလူတွေကတော့တင်းချောင်းနေတာပေါ့ဗျာအရင်ထဲမှာပါတဲ့လူတွေနဲ့ဆွေမျိုးနီးတဲ့တော်တဲ့အမျိုးသား၃ယောက်ကိုသူတို့တတ်တယ်တတ်ပြီးတော့မီးနဲ့ရှို့သွားတယ်အသက်ခံတဲ့လူ၃ယောက်ရဲ့အိမ်လည်းမီးနဲ့ရှို့ရှို့ပြီးဖျက်ဆီးသွားတယ်ပေါ့ဗျာ
စစ်တပ်ကလာရှာသူတွေဟာကျေးရွာအုပ်ချုပ်ရေးမှူးဟောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထောက်ခံသူတွေဖြစ်ပြီးသူတို့ကကြိုတင်တင်းချောင်းနေတာကြောင့်ကြံတဲ့သူတွေကိုတတ်ဖြတ်သွားတာလို့ဒေသခံတွေကပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဘက်ကမြင်းကြံခရိုင်အထူးစစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမြင်းကြံခရိုင်တွေကမြို့တွေဖြစ်ကြတဲ့မြင်းကြံငဇွန်တောင်သားနထိုးကြီးစတဲ့မြို့နယ်တွေတဲကကျေးရွာတွေကိုစစ်တပ်ကနေစဉ်လူလူလေးချောင်းကတိုက်ခိုက်ခဲ့ပါတယ်လေးချောင်းတိုက်ခိုက်မှုကြောင့်အခုစက်တင်ဘာလထဲမှာအရက်သား20ရက်မနေ့သေဆုံးပြီး10ဦးတဲ့မနေ့တန်းရရှိခဲ့ပါတယ်ခင်ဗျာ
စကိုင်းဘက်ခင်ဦးမြို့နယ်မှာနဲ့မြင်းကြံဘက်မှာလည်းလေကြောင်းကဘုံကျဲခံရပြီးရက်သားတချို့တည်ဆုံးခဲ့ရတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့ရေဘေးရင်ဆိုင်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပေါ်မြို့လေးကလောမှာရွှွန့်တွေအထက်ရှင်းလင်းနေရစေအခြေအနေပါရာဂီမုန်တိုင်းကြောင့်ရေကြီးမြေပြိုတဲ့တံပြင်းပြင်းထန်ထန်တွေ့ကြုံခဲ့ရတဲ့ဒီကလောမြို့မှာဆယ်ရက်ကျော်ကြာလာတဲ့အထိရွှွန့်ရှင်းလင်းဦးစားပေးဆောင်ရွက်နေရစေဖြစ်တယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒီမြို့ပြန်လဲထူထောင်ရေးအတွက်လဲအကူအညီတွေအများကြီးလိုနေတယ်လို့မြို့ကန်တွေကဆက်ပြောပါတယ်ဒီနေအိမ်တွေပြိုပြက်ရေတဲ့မျိုးပါခဲ့တဲ့ကလောမြို့လေးရဲ့လက်ရှိအခြေအနေကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့အလိမ်မာပြောပြပေးပါအောင်ခင်ဗ
ျစက်တင်ဘာလဒုတိယပတ်ကမြန်မာနိုင်ငံကိုအပြားခတ်ခဲ့တဲ့အင်အားပြင်းရာဂီမုန်တိုင်းတန်ဆူဆူဝဝခံခဲ့ရတဲ့မြို့တွေထဲမှာရှမ်းပြည်နယ်တောင်ပိုင်းကလောမြို့လဲပါဝင်ခဲ့ပါတယ်ရေကြီးမြေပြိုပြီးတော့နေအိမ်တွေအလုံးလိုက်မျောပါပျက်စီးခဲ့သူပျောက်ဆုံးဒေဆုံးသူတွေလည်းရှိခဲ့ပါတယ်အခုတော့ရေတွေပြန်ကျသွားပေမဲ့ရွှေနုံတွေအပုံလိုက်ကျန်ခဲ့လို့ဒေသခံတွေရှင်းလင်းနေကြရပါတယ်လက်ရှိမှာတော့အများစုကကိုထူကိုထတန်ရှင်းရင်းလုံနေကြရတယ်လို့ရေဘေးအကူအညီတွေကိုတွားရောက်လှူဒါန်းတဲ့သူတွေကပြောပါတယ်
ကျွန်တော်တို့ကတော့ဒီပြန်လည်ထူထောင်ရေးအတွက်ကိုဒီရွှေနုံရှင်ဖို့ဦးစားပေးအရင်လုပ်တယ်အားဦးစားပေးနာမည်တက်ပေါ့နော်ဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဦးစားပေးနာမည်နေနေတာထောက်ပံ့ရေးသွားမှာပေါ့အခုကတော့ကျွန်တော်တို့ကနေနေတဲ့အများကျွန်တော်တို့ဒီစက်တီနဲ့လူဝင်အားတွေနဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဒီရွှေနုံရှင်နဲ့ကိစ္စကိုကျွန်တော်တို့ဥဆောင်ပြီးလုပ်ပြီးနေဒလောစေကအဲ့ဒီအပိုင်းကတော့အစဉ်ပြေလာပြောလို့ရှိရင်အများကြီးပြီးလောက်ပါမှာညာလေ
ကလောမှာရေပေးတဲ့အိမ်ထောင်စု930ရှိပြီးတော့အဲ့ဒီတဲကအိမ်ထောင်စု255စုရဲ့နေအိမ်တွေကတော့ပြိုပြက်သွားတယ်လို့သိရပါတယ်။ယာယီရေပေးတဲ့စခန်းတွေဖွင့်လှစ်ထားပေမဲ့အနည်းစုလောက်သာအဲ့ဒီမှာနေထိုင်ကြတယ်လို့ပြောပါတယ
်။အိမ်လုံးဝပြိုသွားတဲ့အိမ်ကတော့မိတ်ဆွေတွေရှိတယ်၊ဖေမျိုးတွေရှိတဲ့အိမ်ကလည်းဖေမျိုးတွေအမှန်ကြတယ်။နောက်တစ်ခုကတော့ရေပေးချောင်စခန်းတွေကိုရောက်လာတဲ့မိသားစုတွေကိုတော့သူတို့ကတာဝန်ယူပေးတယ်ပေါ့နော်။ဒါပေမဲ့ဒီပင်းချောင်စခန်းကိုရောက်တယ်ဆိုတာကကလောမှာရေပေးတဲ့၄ပုံမုံတပုံပဲရောက်တာ။နှစ်သုံးပုံလောက်ကအဲ့လိုမိသားအိမ်ဒီမှာနေကြတယ်။တချို့ကဟိုအောင်ပန်းတို့တောင်ကြီးတို့သွားပြောင်းနေကြတယ်။အဲ့လိုမျိုးတွေများတယ်။အဲ့တော့မနေ့ဆိုလို့ရှိရင်အဲ့ဒီကိုတဲတဲ့အိမ်ကနေပြန်လာလာပြီးတော့မှကိုယ့်အိမ်မှာရှင်းတော်လာချင်းပေါ့ဗျာ။ညနေကျရင်တဲတဲ့အိမ်ပြန်ကြပေါ့။အဲ့လိုမျိုးပဲ။လောကျတော့အဲ့လိုမျိုးနေကြတာပေါ့။
ကလောမှာရေးပေးကြောင်းတေဆုံးသူဦးရေတရားဝင်းကျင်လောက်အထိရှိနိုင်တယ်လို့ခန့်မှန်းကြပေမဲ့တေဆုံးတဲ့ပျောက်ဆုံးစည်းရင်းကိုတော့အာလာပိုင်တွေဘက်ကပြောဆိုထားတာမရှိသေးပါဘူးရေးပြန်ကြသွားပေမဲ့ရွှွန့်ုံဖုံးတဲ့ဒဏ်ကြောင့်ဒေသခံတွေနဲ့လူငယ်တွေစုပေါင်းပြီးတော့တန်ရှင်းရေးလှုပ်အားပေးနေတယ်လို့နက်လတ်လူမှုကူညီကယ်ဆယ်ရေးအသင်းတာဝန်ရှိသူကပြောပါတယ
်ကလောကတော့သူ့ရဲ့ဒုက္ခကတော့ပထမကြီးတက်တဲ့ချိန်မှာတက်တဲ့ဘေးကိုရှောင်ရတယ်ဒီပြန်ကြွားတဲ့ခါမှာဒီအဲ့ဒီအိတ်ခံမှာတကယ့်ဒုက္ခကြီးအဲ့နုံဒုက္ခကြီးဒီကိုယ်ရဲ့ဆိုင်ဆိုင်မှုတွေအကုန်လုံးဆုံးရှုံးတဲ့ဒုက္ခကြီးဒါကြီးတွေကိုကျွန်တော်တို့ကြုံရတာပေါ့တောင်ပြေရဲ့နုံကမြို့ကိုဖုံးသွားတာဖြစ်တဲ့အတွက်နုံတွေကိုထုတ်ဖို့ကပထမအရေးကြီးဆုံးချက်ပဲအဲ့ဒါလည်းဒီအိမ်တိုင်းဆိုလို့ရှိရင်မိသားစုတွေကကိုယ့်ကိုလှုပ်ရှားတဲ့ခါမှာဟိုမတွင်းကြအလုံးမတွင်းတဲ့ခါကျတော့သူတော့အခုကဖြစ်ရဲကျော်လာပြီနော်အခုကနော်မရှိနိုင်တဲ့အိမ်ကြီးကယာချီရှိတယ်ဟိုလောကကိုလက်မကြည့်နိုင်တဲ့အိမ်ကြီးလည်းယာချီရှိတယ်ပြန်အပုံလိုက်ပဲထားတာပြီးနေနေရတဲ့မိသားစုတွေအများကြီးရှိတယ်
ရေဘေးတံခံထားရတဲ့ကလောမြို့မှာလောလောဆယ်ရှွန်းနုံတွေဖေရှားရှင်းလင်းရေးကိုအဓိကထားလုပ်နေကြရတယ်လို့အကူအညီပေးသူတွေကပြောပါတယ်ရှင
်ရေဘေးကြီးကြီးမားမားရင်ဆိုင်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပေါ်မြို့လေးကလောမှာရှွန်းနုံတွေအဓိကရှင်းနေနေရဆဲဖြစ်တဲ့အပြင်ပြည်လဲထူထောင်ရေးအတွက်လည်းအကူအညီအများကြီးလိုနေတာကိုအလိမ္မာပြောပြခဲ့တာပါအခုတော့အမေရိကန်မှာသမရလောက်နှစ်ဦးအင်တာနက်အွန်လိုင်းဥပဒေပေါ်ဘလို့မြင်ကြတာကိုကြည့်အောင်ပါအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းနဲ့ဆိုင်တဲ့တည်ဆဲဥပဒေတွေပေါ်နိုင်ငံရေးပါတီအသီးသီးကမေးခွန်းထုတ်လာနေကြပါတယ်ဒီကိစ္စပေါ်အခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့သမရကိုယ်စားလှယ်လောက်နှစ်ဦးဖြစ်တဲ့ကမလာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ဘလို့ရှုမြင်ကြတယ်လဲဆိုတဲ့အကြောင်း VOA သတင်းတောက်မက်ဒေဘာသတင်းပေးပို့ထားတာကိုအခြေခံပြီးကိုယ်စားဝင်လိုက်စူးစီးပြောပြပေးပါအောင်ခင်ဗ
ျအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုအကြားတူညီတဲ့အချက်ကိုပြပါဆိုရင်အွန်လိုင်းလူမှုကွန်ရက်တွေအနေနဲ့လက်ရှိရပ်တည်လှုပ်ဆောင်နေတဲ့ပုံစံကိုပြောင်းလဲပစ်ဖို့ဖြစ်ပါမယ်သမရအဖြစ်ရွေးခန့်ရမယ့်သူကလည်းဒီကိစ္စကိုဆက်တွန်းအားပေးသွားမယ်သဘောရှိပါတယ
် If we don't have free speech
လွတ်လပ်စွာပြောဆိုခွင့်မရှိရင်လွတ်လပ်တဲ့တိုင်းပြည်ဆိုတာရှိမှာမဟုတ်ပါဘူ
းအမေရိကန်ဖွဲ့စည်းပုံမှာပထမဆုံးပြင်ဆင်ပြထန်းထားတဲ့ First Amendment လွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်တချို့ကချိုးဖောက်နေတယ်လို့ Republican Party သမ္မတလောင်း Donald Trump ကယူဆပါတယ်။ဇန်နဝါရီလ6ရက်နေ့ကလွတ်တော်အစအဦးကိုကျန်းဖဲဝင်စင်းမှုဖြစ်ခဲ့ပြီးတဲ့နောက် Trump ကိုယ်တိုင်လည်းလူမှုကွန်ရက်အကောင့်တချို့ကနေပိတ်ပင်ခံခဲ့ရပါတယ်။
Upon my inauguration as president
ကျွန်တော်သမ္မတအဖြစ်ကျန်းချိန်ပြီးတာနဲ့ online မှာဆက်လုပ်နေတဲ့ session 230ကိုပြင်ဆင်တဲ့ဥပဒေမူကြမ်းပုတ်ပေးဖို့လွတ်တော်ကိုတောင်းဆိုတော့ပါမယ်။
1996ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒီ session 230ဟာခဏိအသုံးပြုနေတဲ့ internet နဲ့ဆိုင်တဲ့ဥပဒေအားလုံးရဲ့အခြေခံမူဖြစ်တယ်လို့ California တက္ကသိုလ်က Brandy Nonnecki ကပြောပါတယ
်။ It actually empowers platforms.
ဒါက online company တွေအနေနဲ့အရေးယူခံရခြင်းမရှိဘဲပသစ်တော်တဲ့ရေးသားတင်ပြမှုတွေကိုဖယ်ရှားခွင့်ရှိတဲ့ဥပဒေပါ။ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်ပြုထားတဲ့ First Amendment ကိုသွားထိခိုက်နေတယ်လို့ဆိုပြန်တယ်။ဘလို့ပဲဖြစ်ဖြစ်ဒီ first amendment ဟာအစိုးရရဲ့ဖိနှိပ်မှုကိုပဲတက်ရောက်တယ်လို့ဖြစ်နေပါတယ်ဒီ online company တွေကြတော့ပုဂ္ဂလိကကုမ္ပဏီတွေဖြစ်တယ်ဒါကြောင့်တို့မှလွတ်လပ်စွာတင်ပြပိုင်ခွင့်ရှိပါတယ
်အရင်ကဒီ session 230ကိုပြင်ဆင်ဖို့စ조사မှုတွေဟာမအောင်မြင်ခဲ့ပါဘူး Trump ရဲ့အကောင့်တွေပိတ်ခံလိုက်ရပြီးတဲ့နောက် Republican လွတ်တော်အမအများစုရှိတဲ့ Texas နဲ့ Florida ပြည်နယ်တို့ကလွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်ကုမ္ပဏီတွေရဲ့လုပ်ပိုင်ခွင့်ကိုကန့်တတ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်ဒါပေမဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့အစိုးရရဲ့ဝင်ရောက်ဆော့ဖက်မှုမပါဘဲသူတို့ထံမှတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ကန့်သတ်မှုတွေလုပ်နိုင်တယ်လို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အဲ့ဒီပြည်နယ်တစ်ခုကဥပဒေတွေအခုချိန်ထိအသက်မဝင်သေးပဲဖြစ်နေပါ
တယ်
။ကမလာဟာရစ်ရဲ့ဒီမိုကရက်ပါတီကတော့လူမှုကွန်ရက်တွေဟာအမုန်းတရားပြောဆိုမှုတွေကိုအလွန်ကျွံခွင့်ပြုထားတယ်လို့ဆိုပြပါတယ်။2022ခုနှစ်ကဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ဒုသမရဟဲရစ်ကကြိုးစားခဲ့ပူပါတယ
် Hate has become so common on the internet
Internet ပေါ်ကအမုန်းစကားတွေဟာအသုံးများလို့တဲ့အတွက်တမယိုးကြပြောနေကြစကားလို့ဖြစ်လာပါတယ်တချို့လူတွေအတွက်ဒါဟာရှောင်လွှဲလို့မရတဲ့အရာဖြစ်လာပါတယ
်လက်ရှိအချိန်ထိတော့လူမှုကွန်ရက်တွေအနေနဲ့သူတို့ထံမှတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ခွင့်ရှိနေပါသေးတယ်ဒါပေမဲ့နိုင်ငံရေးသမားအများစုနဲ့အမေရိကန်အတော်များများကတော့ဒီကိစ္စမပြည့်ပြတ်သေးဘူးလို့ယူဆနေကြပါတယ်ခင်ဗျာ
အမေရိကန်သမရလောင်းနှစ်ဦးအင်တာနက်အွန်လိုင်းဥပဒေပေါ်အမြင်ကိုကိုစော်ဝင်းလိုက်ပြပြခဲ့တာပါအခုလိုသတင်းလာရီအပြီးမှာတော့မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာစတာရင်းညပတ်စင်ကဏ္ဍတွေတဲကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမရဲ့ကဏ္ဍနဲ့တိုင်းရင်းသတင်းလာပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံကနေစက်တင်ဘာလ26ရက်နေ့ကျသရိညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်တော်ရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာဘိုင်းရဲ့ Facebook စာမျက်နှာနေကလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျသရင်းညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမကြီးကဏ္ဍနောက်တိုင်းရင်ဒေသကသတင်းတော်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမှတိုင်ခင်အခုရင်စနုံဥအောင်ခင်ရမြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါစစ်မှုထမ်းဥပဒေဆိုတဲ့လိမ့်လေလှည့်ပြားမှုခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်ကောင်စီတပ်ဟာနှီးမျိုးစုံသုံးပြီးစစ်သားစုဆောင်းနေပါတယ်စစ်ကောင်စီတပ်အနေနဲ့စစ်သားတဲ့2000စုဆောင်းတယ်လို့တော်လိုင်းတပ်တွေစီရောက်လာတဲ့လူငယ်တွေလည်း2000ကျော်ရှိနေပါတယ်လက်နက်ချသူနဲ့တော်လိုင်းဘက်ကူးပြောင်းလာတဲ့တပ်သားတွေဦးရေလည်းတိုးပွားလာနေပါတယ်ဒီကြောင်ဥရောပခင်သုံးသက်ပြပါအောင်ခင်ဗျာ
တိုင်းလာလက်နဲ့ဂိုင်မင်းနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေရဲ့ဘူးပေါင်းတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဟာချုပ်ကင်ထားတဲ့နယ်မြေအတော်များများကိုလက်လွတ်လိုက်ရပါတယ်ကြာဆုံးတဲ့တပ်သားဦးရေကလည်းတနေ့တခြားများများလာတာမို့စစ်အင်အားကျဆင်းလာတဲ့အတွက်လက်လွတ်လိုက်ရတဲ့နယ်မြေတွေကိုပြန်လဲချုပ်ကင်နိုင်ဖို့မလွယ်တော့ပါဘူး။ဒါကြောင့်စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးစုဆောင်းရရှိတဲ့တပ်သားစ်တွေနဲ့ဆုံးရှုံးနေမြေကြီးကိုပြန်လဲရရှိအောင်တိုက်မယ်လို့တပ်ချုပ်မင်းအောင်လှိုင်ကမတ်လ29ရက်နေ့ကကြုံးဝါလိုက်ပါတယ်။စစ်မှုထမ်းဟောင်းတွေကိုတပ်ထဲပြန်ခေါ်နိုင်ဖို့အတွက်အရန်တပ်ဖွဲ့ဥပဒေကိုလည်းအသုံးပြုမယ်လို့သိရပါတယ်။အပစင်စစ်တင်တန်းတစ်ခုမှာတင်တန်းသား9000အထိတရောက်ဖို့စီစဉ်ထားပြီးစုဆောင်ရရှိတဲ့တပ်သားတွေကိုနေရာအနှံ့မှာရှိတဲ့စစ်တင်တန်းကျောင်းတွေကိုပို့ပြီးတိုက်ခိုက်ရေး3လတင်တန်းတက်ခိုင်းပါတယ်။အပစင်တက်ကိုအေပီလာကစတဲ့အတွက်တပ်သားတွေဟာဇူလိုင်လမှာတိုက်ပွဲဝင်ရပါတယ်။စစ်မှုထမ်းမှုအရွေရောက်တဲ့အမျိုးသားဥယေက6သန်းကျော်ရှိပြီးအမျိုးသမီးကခွန်သန်းကျော်ရှိတယ်လို့စစ်ကောင်စီကကမှန်းထားပါတယ်အပစင်တစ်ကိုအေပီလာကစပြီးအပစင်5ကိုစက်တင်ဘာလမှာစတဲ့အတွဲစစ်တင်နာ5ခုမှာ6လအတွင်းတပ်သား2500စုဆောင်းနိုင်ခဲ့တယ်လို့စက်တင်ဘာ10ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ်ပြည်သူစစ်မှုထမ်းတင်တန်းအမှတ်စဉ်ရဲ့ဖွင့်ပွဲတွေကိုတိုင်းစစ်ဌာနချုပ်အသီးသီးမှကျင်းပကြောင်းစက္ကစပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့စက်တင်ဘာ9ရက်နေ့သတင်းမှာဖော်ပြပါတယ်တင်နန်းသားတွေကိုဂုံပြူချီချူးငွေနဲ့ထောက်ပံ့ပစ္စည်းတွေပေးရပြီးတင်နန်းသားတွေဘက်ကလည်းယေရှုတင်စကားပြောကြပါတယ်တဲ့ရခိုင်ပြည်နယ်မှာတော့မွတ်စလင်တွေကိုဦးစားပေးစုဆောင်ပြီး14ရက်စစ်တင်တန်းတက်ခိုင်းပါတယ်14ရက်တင်တန်းပြီးတာနဲ့ရှေးတန်းကိုပို့ပါတယ်အရင်ကခုံးဝင်တဲ့ဘင်္ဂလီလိုဆွဆွဲခံရသူတွေကိုအခုတော့နိုင်ငံသားဖြစ်တဲ့အတွက်နိုင်ငံအတွက်စစ်မှုထမ်းရတယ်လို့ဆိုပါတယ်။ဒါတွေမကသေးပါဘူး။မွတ်စလင်လက်နက်ကိုင်အဖွဲ့တွေကိုလည်းစစ်သားစုဆောင်းပေးဖို့စစ်ကောင်စီတပ်ကညွှန်ကြားထားပါတယ်။အတင်းအဓမ္မစုဆောင်းခံရသူတွေဟာအခွင့်အသာရနဲ့လက်နက်ချအညံ့ခံကြတာများပါတယ်။လွန်ခဲ့တဲ့လကစကိုင်းတိုင်းမှာဖြစ်ပွားတဲ့ပင်လယ်ဘူးမြို့သိမ်းတိုက်ပွဲမှာစက္ကစတပ်သား80ကျော်လက်နက်ချကြောင်းစက်တင်ဘာ10ရက်ထုတ်လူမှုຫນွေဦးမှာပေါ်ပြပါတယ်လက်နက်ချသူအများစုဟာစစ်သားစုဆောင်ခံရသူနဲ့ပေါ်တာဆွဲခံရသူတွေဖြစ်နေတာတွေ့ရပါတယ်အရာဝတီဗကုန်းနဲ့ရန်ကုန်တိုင်းမှာရက်တိုတင်တန်းပေးပြီးရှေ့တန်းကိုလွတ်နေတာဖြစ်ပါတယ် တင်နာအတွက်ရထားတဲ့စစ်သားဥယျပြည့်အောင်နှီးမျိုးစုံတုံးပြီးစုဆောင်နေတယ်လို့ဆိုပါတယ်ဇက္ခဆလက်အောက်မှာစစ်မှုမထမ်းကျင်လို့တော်လိုင်းရဲ့အဖွဲ့တွေနဲ့ဆက်သွယ်တဲ့လူငယ်ပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဧပြီလ24ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းတပ်သားတွေ2000ကျော်စုဆောင်ထားပုံရတယ်လို့ဒီလ9ရက်နေ့ထုတ်လူထုຫນွေဦးမှာဖော်ပြပါတယ်ဒါပေမဲ့အရမသည်သုံးမဟုတ်လိမ့်လေလှပြပြီးစုဆောင်းတာမှုရေရှည်ခံဖို့မလွယ်ပါဘူး။ထိုင်းနိုင်ငံကပြန်ပုတ်ခံရတဲ့မြန်မာလူငယ်လှုပ်သား28ဦးကိုအတင်းအဓမ္မစစ်မှုထမ်းဖို့စုဆောင်းနေတော့လူငယ်လှုပ်သားတွေကအဆောင်စစ်သား2ဦးကိုတပ်ဖြတ်ပြီး KNU တပ်မဟာလေးမှဝင်ရောက်ခိုးလုံကြောင်းဒီလ17ရက်ထုတ်လူထုຫນွေဦးကသတင်းပေးပို့ထားပါတယ်။ဒီလူငယ်တွေထဲမှာ22ဦးဟာစစ်ကောင်စီကိုပြန်တိုက်ဖို့ဆုံးဖြတ်ကြပါတယ်ဒီနားစစ်တာဒစ်တူကိုကြက်လက်စာ9သိန်းတထောင်ပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပေမဲ့လက်တွေမှာတော့လက်စာအပြည့်အဝမရဘဲတသိန်းကျော်သာရတယ်လို့တတားဒစ်အချို့ကခေတ်သစ်တင်းကိုပြောကြောင်းဩဂုတ်လ26ရက်နေ့ကသတင်းပေးပို့ပါတယ်မေပြည်တော်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပင်လောင်းနဲ့နှောင်တရားမြို့နယ်တွေမှာပိုးအမျိုးသားအဖွဲ့ချုပ်ကဒေသခံ1000ကိုစစ်တင်တန်းပေးထားတဲ့အတွက်စစ်တပ်မြို့တော်ကိုကာကွယ်ဖို့ပြင်ဆင်နေပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ထိတ်ကောင်စီတပ်ကတပ်သားတအုပ်ဟာအနည်းဆုံး2နှစ်သက်တမ်းရှိတဲ့ကြက်9သိန်းတန်အတက်အမကန်ကိုဝယ်ယူရပြီးတရ8400အမကန်ကြီးပေးသွင်းရပါတယ်။ဒါပေမဲ့ပေးဆုံးပြီးအလောင်းမကောက်နိုင်တဲ့စစ်သားရဲ့မိသားစုကိုတော့အသက်အမကန်ကြီးထုတ်မပေးပါဘူး။တက်ထဲမှာပျောက်ဆုံးတဲ့စစ်သည်များလေလေအသက်အမကန်မထုတ်နိုင်လေလေဖြစ်နေပါတယ်။တက်သားတွေဟာတက်ချုပ်မင်းအောင်လှိုင်ရဲ့သားအောင်ပြေဆုံးပိုင်တဲ့အောင်မြင့်မူမင်းကုမ္ပဏီမှာအသက်အမကန်ထားကြရပါတယ်။ဒါကြောင့်တက်သားတွေများလေလေမင်းအောင်လှိုင်နဲ့အောင်ပြေဆုံးချမ်းသာလေလေဖြစ်နေတယ်လို့ပြောနိုင်ပါတယ်ခင်ဗျာ
စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးအမျိုးမျိုးလိမ့်လည်လှည့်ပြနေဖို့ကိုဥအောင်ခင်သုံးသက်ပြခဲ့တာပါအခုတော့ကျန်းမာရေးကဏ္ဍပါရေကြီးတာနဲ့ကုဆတ်ယောဂသတိပြုဆရာကိုပြောထားပါတယ်မြန်မာနိုင်ငံမှာမိုးကြီးရေကြီးတာပြင်းပြင်းထန်ထန်ဖြစ်လာနေခြင်းကုဆတ်ယောဂတွေဖြစ်ဖို့အန္တရာယ်ပိုများသွားတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘာကြောင့်အခုလိုအန္တရာယ်ပိုများသွားပြီးဘလို့ကုဆတ်ယောဂတွေကိုဘယ်ပုံကင်တွယ်သင့်ပါလဲဒီကြောင်းနယူးယောက်မြို့ဝက်ကဖိုင်ဆေးရုံကအထူးရယောဂကုဌာနဒုဆေးရုံအုပ်ကြီးကုဆတ်ယောဂအထူးကုဒေါက်တာဇေယသက်ကိုကျွန်တော်ပဲမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคကုဆတ်ယောဂသူကုဆရာဝန်ကြီးဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာသမိုင်းတခြားပေါ့နော်အကြီးမားဆုံးဒီမိုးကြီးရေရှမ်းမှုကြီးလို့တောင်ပြောလို့ရတဲ့ဒီရေကြီးရေရှမ်းမှုကြီးဆက်ဖြစ်နေချိန်မှာဒီရေပေးနောက်ဆက်တွဲပေါ့ဆရာရဲ့ကျမရဲ့ဆိုးကျိုးတွေကတော့အပြင်းထန်ဆုံးမဖြစ်လာစေဖို့ပေါ့နော်ကြိုပြီးကာကွယ်နိုင်ရေးအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရဲ့
ကျွန်တော်တို့ဒီရေပြူကအားဖြင့်ရေရှမ်းပြီးလို့ရှိရင်ကုဆတ်ယောဂပါတွေများဖြစ်လာနိုင်တယ်လဲဆိုတဲ့အပိုင်းမှုတည်ပြီးတော့ကျွန်တော်တို့ဒီ WHO ရဲ့နောက်ပြီးတော့ UNHCR လို့ခေါ်တဲ့ဒီကမ္ဘာအရေးအရာကနောက်ဒီနိုင်ငံမှာရှိတဲ့လူတွေပါလို့တလဲဆိုတာပေါ့နော်အဲ့ဒါပဲအဓိကကျွန်တော်တို့ကပြောချင်တာပါဆိုတော့အဓိကကတော့ဒီ public health လို့ခေါ်တဲ့ပြည်သူ့ကျန်းမာရေးခန်းကဏ္ဍပေါ့နော်ဒီရေရှမ်းပြီးတဲ့ခါမှာလူတွေပါဖြစ်လာတလဲပေးဆိုတော့အကြောင်းရင်းကတော့ဒီ3-5ခုရှိတာပေါ့နော်နံပါတ်1ကတော့ဒီမိုးရေရွာပြီးတော့ရေရှမ်းပြီးတဲ့ခါမှာကျွန်တော်တို့ရက်ရွာဒေသတွေမှာနံပါတ်1ကတော့အစာအသောက်ပေါ့နော်ပြက်လက်မှုဆိုတာစပြီးတော့ကြုံလာကြတယ်ဆိုတော့အစတုန်းကတော့ကိုယ့်ရဲ့အိမ်မှန်ရာပိုင်းမှာဟိုကျွန်တော်တို့နိုင်ငံမှာဆိုရင်တော့ချက်ပြုတ်စားတောက်ကြတယ်ရေဦးချူချက်ပြီးတော့တောက်ကြတယ်ဒါမှမဟုတ်လည်းဒီရေဦးဝယ်တောက်ကြတယ်ဆိုတော့အဓိကကတော့ဒီဥဆက်ယောဂါဒီအစာနဲ့ပတ်သက်တော့အစာဆိုတော့ကျွန်တော်ပြောချင်တာကတော့အစာတောက်တဲ့ပစ္စည်းတွေရဲ့နော် preparation လုပ်တဲ့ method ရဲ့အစာအစာဘယ်လိုပြင်ဆင်ကြလဲဆိုတာရဲ့တတိယတစ်ခုကတော့ရေနဲ့ပတ်သက်တာပေါ့နော်တောက်သုံးရေရဲ့တောက်တဲ့တစ်ခုကတကူရေကျောင်းမရေတန်ရှင်မှုတွေသုံးတဲ့ရေပေါ့လေဆိုတော့ဒါတွေအကုန်လုံးကတော့တစ်ခုနဲ့တစ်ခုကတော့ချိတ်ဆက်ပြီးတော့နေတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီရေကြီးပြီးတဲ့အခါမှာဒ
ီအစာနဲ့ရေဒီကိုယ်ရေးသန့်ရှင်းအခြေအနေတွေကအရင်ပုံမှန်နေသားထက်ဒီကုသယောဂါတွေဖြစ်နိုင်ချေပိုများသွားစေတဲ့သဘောပေါ့ဆရာနော
်ဟုတ်ပါတယ်ပုံမှန်အားဖြင့်ကိုယ့်ရဲ့ရက်ရွာတွေမှာပုံမှန်ရေမကြည့်ခင်ချိန်တော့ကျွန်တော်ဓမင်းနေချက်ကြတယ်ဟင်းနေချက်ကြတယ်ရေကိုချိုချက်ပြီးတော့တောက်ကြတယ်အိမ်သာနဲ့ပတ်သက်တဲ့ဒီကိုယ်ရေးသန့်ရှင်းမှုတွေကိုလုပ်ကြတယ်ဒါပေမဲ့ဒီရေတင်လာတယ်ရေပြန်ချသွားတယ်ခါမှာတချို့လူတွေကအိမ်နေပျက်စီးသွားတယ်ဒီလူတွေစုပေါင်းပြီးတော့နေရတဲ့ရေပေးတဲ့စင်တာတွေမှာနေရတဲ့အပိုင်းတွေရှိတယ်ဆိုတော့ဒီလိုအမျိုးတွေဖြစ်လာတဲ့အခါမှာအရင်တော့တကူရီတကာရတုံးနေကြအိမ်သားတကူရီတကာရချက်ပြုတ်နေတဲ့နေရာနေအများစုပေါင်းနေတာဆိုတော့ဒီနိုင်ငံမှာဆိုလို့ရှိရင်တော့ဒီ outbreak လို့ခေါ်တဲ့ကူးစက်ရောဂါပြန့်ပွားမှုဆိုတာတွေကဖြစ်လာတယ်ပေါ့လေဆိုတော့ဒါတွေအကုန်လုံးကကျွန်တော်ဒီနိုင်ငံမှာတော့ဘယ်လိုသုံးလဲဆိုတော့ဒီစားတောက်လို့ဖြစ်လာတဲ့ injection of the material ပေါ့နော်ကျွန်တော်နှိမ့်စင်လေးများစားတောက်တဲ့ဟာတွေပေါ့လေဒါဆိုတော့အသီးရွက်တွေဒါတွေကိုမစင်ဟိုတေချာမစေးတာပဲဖြစ်တယ်လို့ပဲပြုတ်ပြက်ပြီးတော့ကြုံရနေရထားမှာစားရတဲ့အပိုင်းတွေရှိတာပေါ့နော်ဆိုတော့ဒီလိုအပိုင်းတွေအမှတစ်စက်ဒီ water bone ဆိုပြီးတော့
ရေကတစ်စက်ကူးစက်တဲ့ယောဂါတွေပေါ့ဆရာနော
်ဟုတ်တယ်ဒီ outbreak တွေဖြစ်လာတယ်ပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလို့ဒီ outbreak အများကိုကူးစက်စေတဲ့ယောဂါမျိုးတွေဖြစ်တယ်လဲဆရာကြီ
းဆိုအများဆုံးကတော့ကျွန်တော်ယောဂါတွေကိုခွဲခြားလိုက်တဲ့အခါမှာ၃မျိုးခွဲတာပေါ့နော်နံပါတ်၁ကတော့ virus ဆိုတဲ့အကောင်ကြီးကနေဖြစ်တာနံပါတ်၂ကတော့ bacteria ဆိုတဲ့အကောင်ကြီးကနေဖြစ်တာနံပါတ်၃ကတော့ဒီ parasite ဆိုတဲ့အကောင်ကြီးကနေဖြစ်တာပေါ့လေ
ကပ်ပါဘူးပေါ့ဆရာနော
်ဟုတ်ကဲ့ကပ်ပါဘူးတွေကနေတစ်ဆင့်ဖြစ်တာပေါ့လေဆိုတော့အဲ့ဒီအပိုင်းတွေမှာ virus ကြောင့်ဖြစ်တဲ့ဟာတွေကကျွန်တော်တို့ဘလို့ပုံမှန်နိုင်ငံလုံးနေရာမျိုးမှာဒီလိုရေရှာမှုတောက်ပိုင်းမှာဖြစ်လာနိုင်တဲ့အနေအထားတော့ရှိတယ်ဒါပေမဲ့သိတော့များတဲ့အပိုင်းတော့မဟုတ်ဘူးလေဒါတွေကတော့များသောအားဖြင့်တော့ဒီလိုမျိုးမိသားစုတွေစုပြီးတော့စားတာတို့ပစ်ကနစ်ထွက်တဲ့ဟာမျိုးဒီလိုဟာမျိုးတွေမှာမှဖြစ်လာရပေါ့ပမာလို့ခေါ်တော့ထက်လာအောင်ရှော့လို့ဖြစ်ကြတာပေါ့လေဒါတွေကခဏလေးပဲဖြစ်တယ်ပြန်ပြီးတော့လည်းကောင်းသွားဒါပေမဲ့ကူးစက်နှုန်းကအများကြီးညံ့ကြတယ်ဘာကြောင့်လဲဆိုတော့သူကအစာနဲ့ပတ်သက်ပြီးတော့ဒီရေနဲ့ပတ်သက်ပြီးတော့တစ်ယောက်နဲ့တစ်ယောက်ကိုကူးတဲ့ဖြစ်တဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာဘယ်ယောဂါတွေကိုအဓိကဖို့ view site ဖို့ပိုတိထားဖို့လို့လဲပေါ့ဆရာနော
်ဒီယောဂါတွေဖြစ်လာတဲ့အခါမှာဒီ virus ကြောင့်လားဖြစ်သလား bacteria ဆိုတဲ့ဟိုယောဂါကြောင့်ဖြစ်တဲ့ဟာတော့ပို့ပြီးတော့ serious ဖြစ်တာပေါ့လေဒါကတော့ကျွန်တော်တို့အများဆုံးသတိထားကြရတာပေါ့ဘာလို့ဆိုအသေးပြောက်ဆိုအဲ့မှာဟိုဒုက္ခပေးတဲ့အပိုင်းလေးရှိတာပေါ့သူတို့ဖြင့် color one ယောဂါတို့ပေါ့လေ coronary ရှိတယ်အဲ့မတိုင်ခင်မှာတော့တခြားသောဒီ bacteria ကြောင့်ဖြစ်တဲ့ဝင်းရှောဝင်းပြေယောဂါတွေဒီ dysentery လို့ခေါ်တာပေါ့လေဒီမှာဝင်းနေမှာသွေးပါတယ
်ဝင်းကြိုက်တာပေါ့ဆရာနော
်ဝင်းကြိုက်တာပေါ့ဟုတ်ကဲ့ခင်ဗျာဆိုတော့ဝင်းရှောတွေနောက်တစ်ခါလေးကြာရင်တော့ပိုးဆိုတာအများကြီးရှိတယ်ဒီမကြက်ကြက်ဒီပိုးဆိုလူအများကြီးကဒီခင်းအိုးတစ်ခုတည်းကိုစားရတာလေဆိုတော့ချက်တဲ့နေရာမှာမကြက်ကြက်ဖြစ်သွားတာမျိုးတွေတို့အသားတွေကမလက်တာမျိုးတွေဆိုလို့ရှိရင်ဒီထဲမှာပိုးတွေကပါလာတယ်ဒီပိုးတွေအားလုံးတစ်ဆင့်ဆိုဘက်တီးရီးယားကအကောင်ပေါင်းမြောင်များစွာရှိတယ်ဒါတကောင်လေးမှမဟုတ်ဘူးဟိုကျွန်တော်တို့ကစစ်လို့ရလို့ရှင်ရင်ဒီနိုင်ငံမှာတော့စစ်လို့ရတော့အများကြီးထွက်လာတော့ပေါ့နော်စစ်လို့မရလို့ရှင်တော့အများစုကတော့ကိုခန္ဓာရဲ့ဝင်းထဲမှာပါတဲ့အကောင်လေးဟာအဓိကပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီပိုးတွေအဓိကကူးစက်တဲ့ဒီရောဂါကိုဖြစ်စေတဲ့အကြောင်းရင်းကရောဆရာ
ဆိုဘလူနီနဲ့ကူးတယ်လေဒီခုနကကျွန်တော်ပြောသလိုပဲကွင်းဆက်ဖြစ်နေဆိုတာရေရှားတယ်ရေရှားတော့ဒီဝေတန်ရှင်မှုလုပ်တဲ့အခါမှာဒုက္ခရောက်တယ်။ရေနည်းနည်းလေးနဲ့အင်သားတွေကိုလက်တန်ရှင်မှုတွေလုပ်ရတယ်။အဲ့ရနေတဲ့ဆင့်တေချာမစေးတော့ဟင်းနေသမင်းတွေကို prepare လုပ်တဲ့အခါမှာကူးတယ်။ကူရလို့ရှင်တော့တရားကိုထပ်ပြီးတော့လူအများစုကဒီဟင်းသမင်းကိုစားလို့ရှင်လူအများစုကူးတယ်။အရင်တော့တအိမ်နဲ့ပဲစားလို့ရှင်တအိမ်နဲ့ပဲကူတာပေါ့နော်။ဒီလိုမျိုးနဲ့စင်ပွားစင်ပွားဆိုတာဖြစ်လာတယ်။ဆိုတော့ဒီလိုမျိုးဖြစ်လာတဲ့အခါမှာကျွန်တော်တို့ကဘာကြောင့်ဖြစ်တယ်လဲဆိုတော့သိဖို့တော့တကယ်လို့ကြည့်စရာအများကြီးဖြစ်နိုင်တော့လူတွေပေါ့ဒါကြောင့်မို့ဒီနိုင်ငံမှာတော့ပမာနိုင်ငံမှာလည်းကျွန်တော်ထင်တာလည်းရှိပါတယ်ကျမရေးဦးစီးဌာနဒီပြည်သူ့ကျမရေးနဲ့ပမာဟိုအများရန်ကျွန်တော်တို့ရှိတဲ့ချိန်တော့နှစ်ပိုင်းရှိတာပေါ့ကုသနဲ့ပညာပေးဆိုတဲ့နှစ်ပိုင်းရှိတာပေါ့နော်ကုသရေးပိုင်းကလူတွေကရှိတယ်လို့ပညာပေးတဲ့အပိုင်းကလူတွေလည်းရှိပါတယ်ဆိုတော့ကုသရေးပိုင်းကလူတွေကအလုလို့ရတယ်လို့ပညာပေးတဲ့အပိုင်းမှာရှိတဲ့ public health လို့ခေါ်တဲ့ကျွန်တော်ဒီမှာပြန်ကုန်မှာပမာဏနေမှာခေါ်ရ PSN လို့ခေါ်တော့ preventive and social medicine လို့ခေါ်တာပေါ့လေပြည်သူ့ကျန်းမာရေးအခန်းကဏ္ဍကတော်တော်များများအရေးပါအရာရောက်ပါတယ်ဘာလို့လဲဆိုတော့သူတို့ကတကယ်လို့များဖြစ်လာခဲ့ရင် prevent ဘလို့ transmission ကို prevent လုပ်ရမလဲရေဒီယိုပင်ညာနေလာတာလေကျွန်တော်ပြောရင်းရစကလုံးတစ်ခုရှိတာဒီ common source အနေလာတာလားဒါပေရေကြောင့်ဖြစ်တာလားဒါမှမဟုတ်ဒီလူကြောင့်ဖြစ်တာလားဒါကြောင့်မဟုတ်လို့ရှိရင်အစားအစာကြောင့်ဖြစ်တာလို့စုံစမ်းလို့ရတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံမှာအခုပြင်းပြင်းထန်ထန်ရေးချီနေခြင်းကုသယောဂတွေသတိပြုစရာကိုကျွန်တော်ပြပြခဲ့တဲ့ဂျမိုင်းကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်ဆင်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလာအစီအစဉ်မှာဒီတစ်ပတ်မှာတော့ရခိုင်ဘက်စစ်ကောင်စီဘုံကျဲတိုက်ခိုက်မှုကြောင့်အရက်သားတွေသေဆုံးထိခိုက်နေတာနောက်မွန်ဘက်တန်ပြူစရက်မှာတော့လူမှုကေဆေးသမားတွေဆဲချီအဖွမ်းခံနေရတာနောက်အားလုံးပါဝင်တဲ့မွန်အစိုးရအဖွဲ့ဖို့တောင်းဆိုနေကြတာပါဝင်တိုင်းရင်းသတင်းလွှာတွေကိုပြောထားပါတယ်ဒီအစီအစဉ်ကတော့အဖီဗီအားလို့တူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျွန်မအမိပါနေဆက်ဒေတာကတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာထဲမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မြေပုံမြို့နယ်ကန်းနောင်ကြီးမြို့ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်အရသာ2ယောက်သေဆုံးပြီးတော့10ယောက်ထပ်မနေဒဏ်ရာရရှိခဲ့ပါတယ်မွန်ပြည်နယ်တန်ဖြူစရမြို့အခြေဆိုင်လူမှုကူညီရေးအသင်းဝင်17ယောက်ကို PDF တွေနဲ့ပတ်သက်မှုရှိတယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးထားပါတယ်။သတင်းလွှာတွေထဲမှာတော့မွန်တော်လိုင်းရင်အဖွဲ့အစည်းတွေအားလုံးပါဝင်တဲ့မွန်ပြည်အစိုးရတရက်အမြန်ဆုံးဖွဲ့စည်းဖော်ဆောင်ဖို့မွန်လူငယ်အဖွဲ့တွေအကြပုံသဘောတူညီချက်တရက်ရရှိခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြေပုံမြို့နယ်ကန်းနောင်ကြီးမြို့ကိုဗုဒ္ဓဟူးနေ့ညနေ၄နာရီလောက်မှာစစ်ကောင်စီကလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်အယက်သား၂ယောက်သေဆုံးပြီး၁၀ယောက်ထပ်မံဒဏ်ရာရရှိခဲ့ပါတယ်ကန်းနောင်ကြီးမြို့ရှိမြောက်ပိုင်းဘုံတော်ကြီးကျောင်းနဲ့အုတ်ကျောင်းတို့အပြင်တမယုံနေအိမ်တွေပေါ်ကြရောက်ပောက်ကွဲလို့အခုလိုထိမှန်သေဆုံးတာတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဗုဒ္ဓဟူးနေ့ဟာတော်တလင်းလဆုပ်၈ရက်နေ့ဥပုပ်နေ့ဖြစ်တာကြောင့်တက်ကြီးပိုင်းတွေဘုံကြီးကျောင်းသွားပြီးဥပုပ်တီလဆောက်တည်နေချိန်လေကျောင်းကနေဘုံကျဲခံရတာကြောင့်ဥပုပ်တီလဆောက်တည်နေသူတွေအစုလိုက်အပြုံလိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ချမ်းပြည်မြောက်ပိုင်းလာရှုမြို့မှာတိုက်ပွဲတွေမရှိတော့ပေမဲ့လူတွေအိတ်မောကျနေချိန်ညဘက်တွေမှာစစ်ကောင်စီတပ်ကလေကြောင်းကနေဆက်တိုက်ဘုံကျဲနေလို့အရက်သားတေဆုပ်မှုနဲ့ထိခိုက်ဒဏ်ရာရတဲ့သူတွေပူတိုးလာပါတယ်။ညီနောင်မဟာမိတ်တပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြင့်ကြီးငါပြီးနောက်ပိုင်းစက်တင်ဘာလ3ကစလို့ဒီနေ့ချိန်ထိလာရှုမြို့ကိုလေရင်နဲ့ဘုံကျဲတာ၈ချိန်လောက်ရှိသွားပြီဖြစ်ပါတယ်။ဘူတိုးနေ့မနေ့နှစ်နာရီလောက်ကလည်းလာရှုမြို့နေပညာတက္ကသိုလ်နဲ့အေဒီတပ်ဦးကျောင်းနေရာကိုစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့ပါတယ်။လူထိခိုက်တေဆုပ်မှုတော့မရှိခဲ့ပါဘူးစက်တင်ဘာလ24ရက်နေ့မနေ့တနအိကဘုံကျဲမှုထဲမှာတော့တယောက်တည်း10ယောက်ကျော်တန်ရာရရှိခဲ့ပါတယ်နေအိမ်တွေအပြင်ဟိုတယ်နှလုံးလဲပျက်စီးခဲ့ပါတယ်
မွန်ပြည်နယ်တန်ဖြူဇေယျမြို့အခြေဆိုင်ပန်ရှင်မဲလူမှုကူညီရေးအသင်းဝင်17ယောက်ကိုစစ်ကောင်စီကဖမ်းဆီးထားပြီးမိသားစုဝင်တွေနဲ့တွေ့ခွင့်မပေးသေးလို့စိုးရိမ်နေကြပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုသတင်းပေးတာနဲ့လက်နက်နဲ့ရိတ်ခါတဲဆောင်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုဖမ်းဆီးထားတာဖြစ်ပါတယ်။သူတို့အားလုံးကိုဝဲကလီတပ်နဲ့စစ်ကြောရေးစခန်းမှာဖမ်းဆီးထားတာဖြစ်ပါတယ်။အသင်းဥက္ကဋ္ဌဦးရဲမင်းထိုက်အပါအဝင်အသင်းဝင်9ယောက်ကိုစက်တင်ဘာလ18ရက်နေ့ကအောင်မင်္ဂလာရက်ွက်ရှိပိုင်ရှင်မဲ့လူမှုကူညီရေးအသင်းရုံးမှစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးသွားခဲ့ပါတယ်။စက်တင်ဘာလ22ရက်နေ့မှာအသင်းဝင်၄ယောက်နဲ့စက်တင်ဘာလ22ရက်နေ့မှာအသင်းဝင်၂ယောက်ထပ်မံဖမ်းဆီးခံရတာဖြစ်ပါတယ်။
နဂဒီတာအတွင်တနိုင်တပိုင်း73စီတင်သွင်းကြတဲ့ဒီတာခန့်တွေကိုစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ကအခွန်ကောက်နေပြီးမပေးရင်မြို့ရဲကိုဝင်ခွင့်မပြုဘူးလို့ဒီတာခန့်တွေကပြောပါတယ်နဂကိုပိုင်အုတ်ချုပ်ခွင့်ရဒီတာလဟေမြို့ရဲ့မြို့အဝင်ထွက်နေရာတွေမှာစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့နဲ့ဌာနဆိုင်ရာတချို့ကဂိတ်ထိုင်ပြီးတနိုင်တပိုင်းဆိုင်ကနဲ့73စီတည်ယူနေကြတဲ့သူတွေကိုတားဆီးစစ်ဆီးပြီးအခွန်ကောက်နေတာလို့ဒီတာခန့်တယောက်ကပြောပါတယ်ပတ်စံအပြင်တင်လာတဲ့တက်စီပုံးဝါတပုံးကိုစီတလီတာအခွန်ပေးရတာလည်းရှိတယ်လို့ဆိုပါတယ်လဟဲမှာဓာတ်စီတလီတာကိုကြက်တောင်းရှိနေပြီးပြည်သူရိစီကတောင်းထားတဲ့73စီတွေကိုရဲတပ်ဖွဲ့ကပြန်ပြီးရောင်းစားနေတယ်လို့လဟဲဒီတာခန့်တွေကပြောပါတယ်
ကရင်နေပြည်ပြူဆိုအနောက်ဘက်ချမ်းရှိ ကိုကိုရွာဟာမြေထပ်ပြုံမဲ့အန်ဒီရဲ့အကြောင်းရွာလုံးကျပြောင်းရွှေ့နေရတယ်လို့ကိုညီပေးနေသူတွေကပြောပါတယ်ကိုကိုရွာမှာစက်တင်ဘာလ10ရက်နေ့ကစပြီးစက်တင်ဘာလ25ရက်နေ့အထိမိုးအဆက်မပြတ်ရွာသွန်းနေမှုကြောင့်ရွာထဲမှာရှိတဲ့ခမဆောင်တချမ်းစပကြီးတလုံးလူနေအိမ်3လုံးပြိုကျပျက်စီးခဲ့ပါတယ်မြေပြိုကျမှုနောက်ဆက်တွဲအနေနဲ့မြေကြီးအကွဲကြောင်းတွေရွာအလဲတက်တဲ့မှာဖြစ်လာနေလို့ရွာသားတွေစစ်ဆောင်တွေကစိုးရိမ်နေကြတယ်လို့သွားရောက်ကူညီခဲ့တဲ့အမျိုးသမီးကပြောပါတယ်ကိုကိုရွာမှာတိရခန့်စစ်ပေးဆောင်စုစုပေါင်းအယောက်200နေထိုင်ပါတယ်သူတို့တွေအတွက်စားနပ်ရိက္ခာအပြင်အိမ်ဆောက်ပစ္စည်းနဲ့ရွှေ့ပြောင်းမဲ့အချိန်300မဲ့ပစ္စည်းတွေလိုအပ်နေပါတယ်
စစ်ကောင်စီရဲ့တကောင်စီရင်ကောက်ယူမဲ့အစီအစဉ်မှာအားဖြည့်ပါဝင်တဲ့နန်းစီတဲ့ဝင်ထမ်းတွေကိုစစ်ကောင်စီလိုသဘောထားပြီးပြစ်ခတ်တော့မယ်လို့စီတဲ့ဟာခါကအခုလ23ရက်နေ့မှာသတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီဟာချင်းပြည်နယ်ဟာခါမြို့ကဌာနဆိုင်ရာဝင်ထမ်းအလုံးကိုခေါ်ယူပြီးတကောင်စီရင်နဲ့တက်ဆိုင်တဲ့စရင်ကောက်ယူနေတည်နှန်းကိုစက်တင်ဘာလ23ရက်နေ့ကပို့ချခဲ့ပါတယ်စစ်ကောင်စီဟာနောက်ဆုံးနိုင်ငံထွက်ပေါက်တစ်ခုအနေနဲ့လာမယ့်2025ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပြုလုပ်ဖို့စီစဉ်နေပြီးအဲ့ဒီအတွက်ကောင်စင်းကောက်ယူမှုကိုအောက်တိုဘာလ1ရက်နေ့မှာစတင်မှာဖြစ်ပါတယ
်အခုတော့သတင်းလွှာတွေကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်မွန်တော်လိုင်းရဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့မွန်ပြည်အစိုးရတရက်အမြန်ဆုံးဖွဲ့စည်းပေါ်ဆောင်ဖို့တော်လိုင်းရေးမှာပါဝင်နေတဲ့မွန်လူငယ်အဖွဲ့တွေရဲ့ဘုံသဘောတူညီချက်တရက်ကိုတော့ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကရရှိခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းအစုစည်းထားပါတယ်
မွန်လူငယ်တွေရဲ့နိုင်ငံရေးသဆောင်ဆွေးနွေးပွဲမွန်ယူ political dialogue ကိုလွှမ်းမြောက်နိုင်ပြီးတနင်္လာမှာအခုစက်တင်ဘာလအတွင်းကကျင်းပပြုလုပ်ခဲ့ပါတယ်။မွန်နိုင်ငံရေးအဖွဲ့တွေ၊ចောင်းသားများတမကရပ်ဖွဲ့ဖွဲ့စည်းတွေနဲ့လက်နက်ကင်အားစုတွေစားတဲ့အစုဖွဲ့ဆက်တစ်ခုကနေမွန်ပြည်ဆိုရတဲ့ကိုအများဆုံးကောင်တဲ့ဘွားသွားဖို့ဘုံတဘွားတူညီချက်တွေရရှိခဲ့တယ်လို့မွန်လူငယ်အဖွဲ့ပြောခွင့်ရမစ်ရှင်ကပြောပါတယ်။
လူငယ်တွေရဲ့မွန်ပြည်ဆိုရတဲ့ရောက်ဖွားဆောင်ဖို့မဟုတ်ပါဘူး။အခုလက်ရှိတော်လှန်ရေးမှာပါဝင်နေတဲ့နိုင်ငံရေးရဲ့ဆင်ရှင်ဥဆောင်ဥရပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့စုပေါင်းပြီးတော့မွန်ပြည်ဆိုရတဲ့ရောက်အမြန်ကောင်းထက်ဖော်ဖို့ပါပဲ
။လွတ်လပ်တဲ့ပြည်နယ်ဆိုရတွေဖြစ်ဖို့လိုအပ်တယ်လို့လည်းဩစတြေးလျနိုင်ငံကာကွယ်ရေးနဲ့မဟာဗျူဟာလေးလာရေးတက္ကသိုလ်ကနေ PhD ဘွဲ့ရခဲ့တဲ့ဒေါက်တာတီတီမွန်ချန်းကအခုလိုပြောပါဗျာ
။ကုပြည်နယ်ကိုကိုစီမံအုပ်ခတ်ခွဲအုပ်ချုပ်ဖို့ကိုပြည်နယ်အစိုးရအဖွဲ့စည်းပြီးပြည်နယ်တိုးတက်ရာတိုးတက်ကြောင်းကိုလှုပ်သွားနိုင်မှာပါလို့တတိယယုံကြည်တယ်။လူမျိုးစုတွေအစဉ်တစိုက်တောင်းဆိုနေတဲ့အချက်ကပြည်နယ်အစိုးရက Coming Together Federalism လို့ခေါ်တဲ့လွတ်လပ်တဲ့ပြည်နယ်အစိုးရတွေဖြစ်ဖို့လိုတယ်။ဟောနောက်ပြီးတော့ပြည်နယ်အစိုးရတွေအားကောင်းဖို့လိုတယ်။
မွန်ပြည်ဆိုရပေါ်ပေါက်လာဖို့တော်လိုင်းရေးမှာပါဝင်နေတဲ့အစုဖွဲ့တွေမြန်ဆုံးသွေးဆုံညှိနှိုင်းဖို့လိုအပ်တယ်လို့လည်းမိရှင်ကအခုလိုတိုက်တွန်းပြောဆိုခဲ့ပါတယ်
။ဒီတော်လိုင်းရေးမှာပါဝင်နေကြတဲ့အစုဖွဲ့တွေအနေနဲ့ညှိနှိုင်းပြီးတော့မွန်ပြည်ဆိုရတဲ့ပေါ်ပေါက်အမြင့်ဆုံးသွေးဆုံညှိနှိုင်းကြပါဒီတော်လိုင်းရေးမှာလည်းပါဝင်နေတဲ့မွန်လူငယ်တွေအနေနဲ့ဒုတဝဝန်ဝန်လှုပ်ဆောင်ကြပါလို့ကျွန်မအနေနဲ့တိုက်တွန်းလိုပါတယ်။
တော်လိုင်းရေးမှာပါဝင်နေကြတဲ့မွန်လူငယ်တွေရဲ့နိုင်ငံရေးသွေးဆုံဆွေးနွေးပွဲမွန်ယူ political dialogue ကိုမွန်ပြည်ဖွဲ့တဲ့ကောင်စီ MSFC ရမရဖွဲ့တဲ့ရင်အားစုတဲ့ NRFF မော်လမြန်တက္ကသိုလ်ကျောင်းသားများတမကမွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF ရေးပြောက်ကြတပ် YGF မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းဟာဖောင်းနဲ့အခြားစုဖွဲ့လေးဖွဲ့ကမွန်လူငယ်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်
အိန္ဒိယနိုင်ငံမေဇိုရန်ပြည်နယ်ကအရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ ZORO ရဲ့ဦးဆောင်မှုနဲ့နှစ်ချမ်းကွဲနေတဲ့ချင်းတော်လိုင်းရဲ့အဖွဲ့တွေပထမဆုံးအကြိမ်တွဲဆောင်ဆွေးနွေးခဲ့ကြပြီးအချက်၅ချက်ပါတဲ့ကနဦးသဘောတူညီမှုကိုရရှိခဲ့ကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
ဇော်ပြန်လဲပေါင်းစည်းရေးအဖွဲ့ ZORO ရဲ့ဦးဆောင်မှုနဲ့ချင်းလန်းကောင်စီချင်းပြည်အစိုးရအဖွဲ့ချင်းမျိုးသားတအူ CNF နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ချင်းငင်အောင်အဖွဲ့တို့ဟာမီဇိုရန်ပြည်နယ်အိုင်ဇောမြို့မှာစက်တင်ဘာလ22ရက်နေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။အဲဒီတွေ့ဆုံပွဲမှာငင်းချင်းရင်နဲ့ပူပေါင်းဆောင်ရွက်ရေးအတွေ့ပြီးကြတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်သေးပေမဲ့ပမာဏသဘောတူညီချက်၅ချက်ကိုတော့သဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲမှာဦးဆောင်ပါဝင်တဲ့ချင်းမျိုးသားတအူ CNF ဘဒူဥကထာပူထန်းနင်းကီကပြောပါတယ
်မြန်ကိုချင်းချင်းကြအဲ့လိုသူ့ဆုတုံအောင်လုပ်ပေးတာကဒါခေခန်းတထန်းလို့တော့မြင်ပါတယ်ဒါပေမဲ့ဒီငင်းချမ်းရဲ့တော့ပူပေါင်းရဲ့တော့တိကျတဲ့ဒီဆုံးဖြတ်ချက်တော့မရှိဘူးပေါ့နော်ဆက်ပြီးတော့ကျွန်တော်တစ်ဖြည်းဖြည်းနဲ့ငင်းချမ်းရဲ့ဖြစ်လာတဲ့အဖြစ်ဆွေးနွေးတော့ဖို့ကတော့က ျွန်တော်တို့နှစ်ဖက်စလုံးကနေသဘောတူထားတာပဲ
သဘောတူထားကြတဲ့အချက်၅ချက်တွေကတော့ချင်းကူကီမီဇုံမျိုးနွယ်စုတွေဟာမျိုးနွယ်စုဘာသာစကားယဉ်ကျေးမှုဓလိထုံတန်းစင်လာတွေနဲ့အတူနေထိုင်လာခဲ့ကြတဲ့ညီကူတွေဖြစ်ကြပြီးတိုင်းပြည်နဲ့လူမျိုးအတွေ့တော်လှန်ရေးလုပ်ရမှာအချင်းချင်းကြားသဘောထားကွဲလွဲမှုတွေနောက်နောက်မှာထပ်မဖြစ်စေဖို့သဘောတူခဲ့ကြတယ်လို့စင်အက်ဒူဥက္ကဋ္ဌကဆိုပါတယ်ဒါအပြင်နောက်နောက်မှာသဘောထားကွဲလွဲမှုရှိလာခဲ့ရင်လက်နက်နဲ့ဖြေရှင်းတဲ့နီလန်းကိုအသုံးမပြုကြဖို့သဘောတူခဲ့ကြတယ်လို့ဦးသန်းနင်းကီကဆက်ပြောပါတယ
်အခုကပထမအကြိမ်တော့ပနာမသွေးဆောင်ပွဲဖြစ်တယ်။နောက်ထပ်အကြိမ်ဆိုရင်ကျွန်တော်အနည်းနဲ့အများသွေးနှွင့်မှု discussion ပေါ့အခုက discuss အစ်ကြီးကျွန်တော်တို့မရောက်ပဲနဲ့ကျွန်တော်တို့friendship ပုံစံနဲ့ကျွန်တော်တွေ့ကြတယ်ဆက်လက်ပြီးမှဒီအဲ့ဒီဟာကိုတည်ဆောင်ဖို့အတွက် committee ဖွဲ့ဖို့တော့အကြမ်းချင်းသဘောတူထားတယ်အဲ့ဒီနောက်ကကြိမ်ကြံတွေ့ရချိန်မှာပဲအဲ့ဒါတွေကတိကျပြန်ပြရမယ်ဟာ
ခုခံတော်လန်စစ်အားကောင်းတဲ့ချင်းပြည်မှာတော်လိုင်းကာလာ၃နှစ်ကျော်လာတဲ့အချိန်မှာချင်းတော်လိုင်းအင်အားစုတွေကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိလာပြီးချင်းလန်းကောင်စီကိုထောက်ခံတဲ့အဖွဲ့နဲ့ဂျာကာလာချင်းမျိုးသားတပ်ပင်ခံကောင်စီကိုထောက်ခံတဲ့အဖွဲ့ဆိုပြီးနှစ်ချမ်းကွဲသွားခဲ့တာဖြစ်ပါတယ်မတူပီမြို့သိမ်းတိုက်ပွဲတုန်းကလည်းချင်းလန်းကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းငင်တော်တပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးနှစ်ဖက်ရဲဘော်ကြဆုံမှုထိရှိခဲ့ပါတယ်ခုလိုနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းချင်းကြားပစ်ခတ်မှုရှိလာတဲ့အပေါ်ဇော်ရော့အဖွဲ့ကငိန်ချမ်းရေးကိုယ်စားလှယ်ဖြင့်ဂျာဝင်ဆောင်ရွက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်မြေပုံမြို့နယ်ကန်းတောင်ကြီးမြို့ကိုစစ်ကောင်စီကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရက်သား၂ယောက်သေဆုံးပြီး၁၀ယောက်ထပ်မံတန်းရာရရှိခဲ့ပါတယ်။မွန်ပြည်နယ်တံပြူဇယမြို့အခြေစိုက်လူမှုကူညီရေးအသင်းဝင်၁၁ယောက်ကို PDF တွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးဆွဆွဲပြီးတော့စစ်ကောင်စီကဖမ်းဆီးထားပါတယ်။
ရရှိနေအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပါ
ဒီခိုင်ဘက်စစ်ကောင်စီပုံကျဲမှုကြောင့်အရက်သားတွေတေဆုံးတိခတ်နေရတာအပေါ်ဝင်တိုင်းရင်းသတင်းလှပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်တာရင်းညစီစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချက်ကိုမက်ခင်တီထွေပြောပြပေးပါဦးခင်ဗျာ
အစ္စရေးနဲ့လက်ဘနိုနယ်ဆက်တလျှောက်22ရက်ကြာအပြစ်ခတ်ရက်စဲဖို့တောင်းဆိုတာကိုအစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကက်စ်ကပယ်ချလိုက်ပါတယ်။ဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ပြင်သစ်အပြင်နောက်ထပ်နိုင်ငံ၈နိုင်ငံက22ရက်ကြာအပြစ်ရက်ဖို့အတွက်ပုံထုနေတုန်းကပဲအဆိုပြုတောင်းဆိုခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကက်စ်ကတော့ Hezbollah ကိုအနိုင်မရမချင်းအင်အားအစွမ်းကုန်တုံးပြီးတော့တိုက်ခိုက်သွားမယ်လို့ X လူမှုကွန်ရက်ပေါ်မှာရေးသားပါတယ်ပြစ်ခဲ့ရစေးအဆိုပြုချက်နဲ့ပတ်သက်လို့ငွေကြီးချုပ်ဘန်ဂျမင်နတာယာဟူအနေနဲ့ကတော့တုံ့ပြန်တာမရှိသေးသလိုအစ္စရေးတပ်ကိုအင်အားကုန်ဆက်ပြီးတော့တိုက်ဖို့အတွက်ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ရဲ့ယုံကပြောပါတယ်ရှင်အမေရိကန်နဲ့ယူကရိန်းသမ္မတတို့ဒီကနေ့ဒီအမေရိကန်သမ္မတအင်ဗျူရောမှာတွေ့ဆုံကြဖို့ရှိသလိုပဲဒီယူကရိန်းအတွက်စစ်ရေးအကူအညီအမေရိကန်ဒေါ်လာနောက်ထပ်10ဘီလီယံကျော်ပေးသွားမယ်ဆိုပြီးတော့အမေရိကန်အစိုးရကထုတ်ပြန်ပါတယ်ရုရှားကျူးကျော်သူတို့ရဲ့စစ်ပွဲကိုနိုင်ဖို့ Joint Stand Off Weapon လို့ခေါ်တဲ့82မိုင်အထိတိတိကျကျပစ်မှတ်ကိုချိန်ရွယ်နိုင်တဲ့ဘုံးတွေဒီပထမတစ်သုပ်ယူကရိန်းစီကိုပေးပို့တာအပါအဝင်ယူကရိန်းစစ်ရေးအထောက်ပံ့အဖြစ်နဲ့အခုလိုထပ်ပြီးတော့ပေးသွားမှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဒီကနေ့မှကြေညာပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့ဒီကနေ့တွေ့ဆုံတဲ့အခါယူကရိန်းစစ်ပွဲမှာရုရှားကိုအနိုင်ယူဖို့သူ့ရဲ့အစီအစဉ်တွေကိုသမ္မတဇလန်စကီကဆွေးနွေးသွားဖို့စီစဉ်ထားပြီးတော့ရုရှားနိုင်ငံအတွင်းပိုင်းထဲကပစ်မှတ်တွေကိုထိတဲ့တိုက်နိုင်တဲ့လက်နက်တွေကိုယူကရိန်းအတွက်အသုံးပြုခွင့်ပေးဖို့နောက်ယူကရိန်းကိုလက်နက်တွေပံ့ပိုးပေးနေတဲ့နိုင်ငံတွေကိုတောင်းဆိုဖို့လည်းရှိနေပါတယ်ရှင်။အမေရိကန်ပြည်တော်စုနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာတော့နိုင်ငံတကာကခေါင်းဆောင်တွေအလှကျမိန့်ခွန်းပြောနေကြတာမှာဒီကနေ့ပါလက်စတိုင်းသမ္မတမာဘုတ်အာဘတ်စ်လည်းပြောပါလိမ့်မယ်။အရှိလက်ပိုင်းပြည်ပခါနဲ့တင်းမာမှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြတဲ့အချိန်အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြေရှင်းဖို့စပိန်နိုင်ငံမက်ဒရစ်မြို့တော်မှာညီညွတ်ရေးညီလာခံကျင်းပဖို့မာဘုတ်အာဘတ်စ်ကတောင်းဆိုထားပြီးတော့တပတ်အကြာမှာအခုလိုမိန့်ခွန်းပြောမှာပါရှင်။
ကျေးဇူးပါမက်ခင်ဖြူထွေးရေအခုလိုသတင်းအချင်းချင်းအပြီမှာတော့ဒီညဗီဒီယိုရဲ့ချက်တာရင်းညအစီအစဉ်တွေဒီမှာပဲဆုံးသက်သွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bust ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရေဘေးနဲ့ဘေးပရာအားလုံးဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနာယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice